Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဘေးရန်ပေါင်းကကင်းဝေးကြပါစေ2025ခုနှစ်ဖေဖော်ဝါရီလ5ရက်ပုံထုနေ့မနက်ခင်း VOA Radio စီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ဒီစီစဉ်ပထမနာရီဝက်ကိုလိုင်းဒိုမီတာ25 32နဲ့40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်တနားစာစီစဉ်တစ်ခုလုံးကိုတော့ဂျိုရုဆလောင်းကနေဖမ်းယူကြည့်ရှုနိုင်တယ်လို့ Facebook နဲ့ YouTube တို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးပါတယ်စမခင်ပြထွေးပါရှင်
ဂါဇာအပြစ်ရဲ့ဒုတိယအဆင့်ဆွေးနွေးရေးအလားအလာဘယ်လိုရှိနေပါသလဲ။ထိုင်းဝင်ကြီးချုပ်ရဲ့လေယာဉ်ကြတရုတ်ခီးဘာတွေဆွေးနွေးကြပါမလဲ။ဆီးရီးယားဂျာပြတ်သမ္မတကတော့အမေရိကန်နဲ့ဆက်ဆံရေးပြန်လည်ထူထောင်ဖို့ရည်ရွယ်တယ်လို့ဆိုပါတယ
်။အမေရိကန်အစိုးရကအထောက်ပံ့တွေကိုရပ်ဆိုင်းလိုက်တဲ့အတွက်ထိုင်းမြန်မာနယ်စပ်မှာမြန်မာဒီမိုကရေစီအင်အားစုတွေနဲ့ရွှေ့ပြောင်းအလုပ်သမားတွေကြားအခက်အခဲကြုံရတဲ့အခြေအနေတွေကိုကြင်ပြဖို့ရှိတယ်လို့ရှမ်းပြည်နယ်နောင်ချိုနဲ့ကြောင်မဲမှာတော့စစ်ကောင်စီလေကြောင်းတိုက်ခိုက်မှုတွေပိုလှုပ်လာတဲ့အတွက်ထိခိုက်ဒေချေမှုတွေနဲ့အိုးအိမ်ဆုံးခွာရတဲ့သူတွေပိုပြီးတော့များလာတဲ့အကြောင်းကိုလည်းတင်ပြဖို့ရှိပါတယ်။အပတ်စဉ်အမေရိကန်နိုင်ငံရေးမြေကြီးဩဇာဆိုရှယ်မီဒီယာလူကြီးများတမနစ်သတင်းတူများနဲ့ကမ္ဘာတစ်လွှာခီးသွွားအစစ်စစ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်။အခုကတော့အရင်ဆုံးနောက်ဆုံးရသတင်းတွေကိုဦးတမောင်တန်းကပြောပြပေးပါမယ်ရှင်။
ရာယီအပြစ်ရာယီသဘောတူညီချက်မှာပါတယ်လို့ဂါဇာပြန်လည်ထူထောင်ရေးအခြေစရာကအလုံးမဖြစ်နိုင်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အကြံပေးတွေကအင်္ဂါနေ့မှာပြောလိုက်ကြပါတယ်။သူတို့တွေအတွက်မြေတနေရာထားပေးပြီးအဲ့ဒီမှာတီဆောက်ပေးတာကဂါဇာကိုပြန်သွားတာတဲ့ပိုကောင်းမယ်လို့လည်းသမ္မတထရမ့်ကပြောလိုက်ပါတယ်။ဣဇရဲဝန်ကြီးချုပ်နေသယာဟူနဲ့အင်ဂျီရောမှာမတွေ့မီလေးမှာထရမ့်ကအခုလိုပြောလိုက်တာပါ။ဣဇရဲဟာမတ်စ်အပြစ်ရာယီသဘောတူညီချက်တည်မြဲမယ်ဆိုတာကိုသူအာမတ်မခံနိုင်ဘူးလို့အမေရိကန်သမ္မတထရမ့်ကတနင်္လာနေ့ဒုံးကတဲ့သတင်းတောက်တွေရဲ့မိကုံကိုဖြစ်ကြရမှာပြောခဲ့ပါသေးတယ်။သမ္မတထရမ့်ရဲ့အရှိလက်ပိုင်းဆိုင်ရာအထူးသံတမန်စတိဗ်ဝစ်ကော့ဖ်အမေရိကန်အမျိုးသားလုံခြုံရေးအကြံပေးမိုက်ကယ်ဝေါ့စ်တို့နဲ့ဆွေးနွေးခဲ့တာယင်းဒီအပြုသဘောဆောင်တယ်လို့ကြေညာချက်မှာနာသန်ယာဟုကတော့ပြောထားပါတယ်။နိုင်ငံကခေါင်းဆောင်တွေဆွေးနွေးကြရမှာအစ္စရေးဆော်ဒီအာရေဗျသဘောတူညီချက်အီရန်နျူကလ িয়ার အစီအစဉ်နဲ့ဂါဇာအပြစ်ရရဒုတိယအဆင့်ကိစ္စတွေပါဝင်မယ်လို့ညွှန်တင်ထားကြတာပါ။အပြည်ပြည်ဆိုင်ရာရာဇဝတ်မှုတရားရုံး ICC ကနိုဝင်ဘာလမှာဖမ်းဝင်ရထုတ်ခဲ့ပြီးတဲ့နောက်ဒီခီးဟာအစ္စရေးဝန်ကြီးချုပ်နာသန်ယာဟူရဲ့ပထမဦးဆုံးနိုင်ငံခြားခီးစဉ်လည်းဖြစ်ပါတယ်။အမေရိကန်ကရာဇဝတ်ပြည်မှုကြီးတွေကျူးလွန်သူတွေကိုတခြားတိုက်ပြည်တွေမှာထားနိုင်မထားနိုင်သူလိလာနေပါတယ်လို့အမေရိကန်သမ္မတထရမ့်ကအင်္ဂါနေ့မှာပြောလိုက်ပါတယ်။ဒါဟာဥပဒေကြောင့်ရဆွေးနွေးရမယ့်ကိစ္စဖြစ်တယ်လို့အမေရိကန်သမ္မတကရောနိုင်ငံခြားရေးဝန်ကြီးမာကိုရူဘီယိုကပါပြောကြပါတယ်။ပြည်မှုကြီးတွေနဲ့ထောင်ချနေကြတဲ့အမေရိကန်အကျဉ်းသားတွေအပါအဝင်တိုင်းပြည်ကနှင်ထုတ်သူဘယ်နိုင်ငံသားကိုမဆိုအကျဉ်းသားအဖြစ်အထားခံမယ်လို့အယ်ဆာဗေဒိုသမ္မတနာယက်ဘူကလေးကအမေရိကန်နိုင်ငံခြားရေးဝန်ကြီးမာကိုရူဘီယိုတို့တနင်္လာနေ့ကသဘောတူညီချက်ရရှိခဲ့ကြတာပါနိုင်ငံခြားရေးဝန်ကြီးမာကိုရူဘီယိုဟာကော့စတာရီကန်မှာရောက်ရှိနေပြီးဆန်နိုဆေးမြို့မှာသမ္မတရိုရီဂိုချစ်ဖ်နဲ့အင်္ဂါနေ့အစောပိုင်းကသတင်းစာရှင်းလင်းပွဲမလုပ်မီမှာအဲ့ဒီလိုအကျဉ်းသားပို့တဲ့ကိစ္စမှာဥရီဂျောင်းတွေပါဝင်နေတယ်လို့သတင်းတော့တွေကိုပြောကြခဲ့တာလည်းဖြစ်ပါတယ်အမေရိကန်ရဲ့နိုင်ငံခြားအကူအညီပေးရေးနဲ့ပတ်သက်ပြီးပြောကြရမှာတော့နိုင်ငံခြားကြီးအကူအညီပေးဟာအလူမဟုတ်တဲ့အကြောင်းအမေရိကန်ကအသုံးပြုတဲ့ဒေါ်လာတိုင်းအမျိုးသားအကျိုးစီးပွားကိုမြင့်တင်နိုင်ရပါမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကဆိုပါတယ်ဝန်ကြီးမာကိုရူဘီယိုဟာလက်တင်အမေရိကငါးနိုင်ငံခီးစဉ်ကိုသွားနေတာပါဂါဇာအပြစ်ရရေးဒုတိယအဆင့်နဲ့ပတ်သက်လို့နိုင်ငံတကာဂျောင်းဝင်စစ်ဆက်သူတွေနဲ့စကားဆပြောနေပြီလို့ဟာမတ်စ်ပြောရေးဆိုခွင့်ရှိသူကပြောလိုက်တယ်လို့ဂါဇာပြည်နယ်ထူထောင်ရေးကော်မတီတက်ကိုဖွဲ့စည်းလိုက်တယ်လို့ပါလက်စတိုင်းအာဏာပိုင်အဖွဲ့ကအင်္ဂါနေ့မှာပြောလိုက်ကြပါတယ်။အပြစ်ရဒုတိယအဆင့်မှာဒဇာငန်တွေနဲ့အစ္စရေးဖမ်းထားတဲ့အကျဉ်းသားတွေဆက်လို့ရေးနဲ့ဂါဇာကမ်းမြောင်ကနေအစ္စရေးတပ်တွေရုတ်သိမ်းရေးလဲပေါင်းမယ်လို့မျှော်လင့်ထားကြပါတယ်။ပထမအဆင့်မှာအကူအညီစစ်ဆေးမှုကိုအစ္စရေးကပိတ်ဆို့ထားပြီးနောက်နှေးအောင်လုပ်နေတယ်လို့ဟာမတ်စ်ရဲ့ပြောရေးဆိုခွင့်ရှိသူဟာဇမ်ကာဆမ်ကအင်္ဂါနေ့ထုတ်တဲ့ကြေညာချက်မှာဆွဆွဲလိုက်ပါတယ်။ဒုတိယဆင့်ညနိုင်းဆွေးနွေးပွဲကိုလာမယ့်တနင်္လာနေ့မှာဆက်မှာဖြစ်ပြီးဒီဘက်ကမှအစ္စရေးကိုယ်စားလှယ်အဖွဲ့ကာတာနိုင်ငံကိုသွားမယ်လို့အစ္စရေးဝန်ကြီးချုပ်ယုံကအင်္ဂါနေ့မှာပြောပါတယ်။ဒီနေ့မှာပဲဂါဇာကကိစ္စတွေကိုစီမံခန့်ခွဲဖို့အလို့အဖွဲ့တစ်ဖက်ကိုအစိုးရအဖွဲ့အစည်းအဝေးမှာဖွဲ့စည်းလိုက်တယ်လို့ပါလက်စတိုင်းအာရဗိုင်းအဖွဲ့ဝန်ကြီးချုပ်ယုံကပြောပါတယ်။ဂါဇာကတိကျတုလတ်တဲ့လူသိများသူတွေအပါအဝင်ပညာသည်တွေနဲ့ဒီအလုပ်ဖွဲ့ကိုဖွဲ့ခဲ့တယ်လို့အမည်မဖော်လို့တဲ့ပါလက်စတိုင်းအရာရှိသူက AP သတင်းဌာနကိုပြောပါတယ်။ Palestine Arabai Pago, not in Gandriga, Tok Kanjabi, May Israel, Lem Kanina Jow, Gaza, Ye Beluka, Mesuraga, Machina de Babu.
And then Manapet Nimawada sees in Nigumene, Chownaigan, a Chownai Guetti. I do meet a Nesanga, Kilohats, Ditty Shitanga. I do meet a Donzene, Kilohats, Choutinga Donyane. I do meet a Lise, Kilohats, Konga, Don Donyarugani, Tolan Binivari. Manet Conanaiti, Dudia Wango, Lurumes Rene, Digital Line Rigani, Penuni Marisha.
Bodumet, the Rendrigo view, Yoktanga, Selecting anybody. Lama Yadrima, American, Pianle Sasamo, two, Suhara, Yu, Tabi, me, Trump, Suhane, set to a mea, deja, Syria, Jabja, Tamra, Ahmed El Sharaga, Piola, Pale. A Suhaya, Tokan Jebashi, be American Tadriga, Syria, Machine Jabi, Evilu, Shinibu, Syria, Nangan, the Bord, Duni, Jet, Shit, the Nelu, Danila, Liga, Tolai, the Economics Magazine, interview my El Sharaga, Akulu, Piola, Dama. Syria Bochata, America, a peso, a ye, you move a tiny to a chimazo, and ye pedalule to us so bade. Dabi me, the kid tabra, Biden, a suaga, Syria, Puaziri, Bochata, a peso, ye, you move, January Lama, Chowla da, just sign be target bade. Syria Jabia Tabra, El Sharaha, Syria Lumia, ye, Puelo, Debe Yare, HGS, Puaye, Gons on Pibi, Natal Sacha Kunema, HGS, Elgadine, a sepiale be me, America, a champe, Puasima, Sella Shini Bade. Asaku, Takai Kajare, Syria, Lenagai, Pue Alamu, Pian Ling Lai Bimu, HGS Go, Jampe, Puepi, Sele Tamatara, Debe Machila, Wulu, Tamra, Eshara, Pure Bade. Taiwan Jijo, Beton Dang, Shinawatraha, Bodunema, Leja, Dio Kizin, Sama, Pibi, Siba in a Gold Ege Sadri, Diga Taswini Jan, no Nitana Bade. Dikizin, Taiwan Jijo, Dio Tamra, Shijipian, a fish of Maba. Tining our dear Kidder, we pull our dear Suabu, who need downy medal, don't that Durega Timmy Yabade. Cyber Lulay Gainin and Patalo, a two to be a joke, so ye need a jaw, and he gainin and Patalo, tying in a lone in a man, a lone jaw, when you joke, a day chabioli medal, Louis Institute, a shed of Ashalila, season at two day, the Ramen Yakopka, Jusabade. COVID 19 rate, Nidre Longan, and Jada Key, the Lara Chad, or Gabby Man, not on a set, Ligunima, Tango Layo Jadu Key there. သုံးဆက်ငါးသန်းကျော်အထိရှိလာခဲ့ပါတယ်။၆တပ်မှနှစ်သန်းကတရုတ်ခီးတယ်တွေပါ။ဒါပေမဲ့မကြခင်ကစိုက်ဘာလူလေးဂိုင်းတွေရဲ့ခီးသွားလုပ်ငန်းဆက်ဆက်လာမှုကြောင့်ထိုင်းနိုင်ငံအတွက်စိန်ခေါ်ချက်အထိဖြစ်လာခဲ့ရပါတယ်။ဒါပြင်ထိုင်းနိုင်ငံကထိန်းသိမ်းထားတဲ့ဝီဂါလူမျိုး၄၀ရှိအောင်ကိုတရုတ်ကိုပြန်ပို့မပို့ဆိုတဲ့ပြဿနာတွေနဲ့ထိုင်းဝင်ကြီးချုပ်ဂျိုဟန်နိုင်တဲ့ ါဝင်လူဆယ်ယောက်သေဆုံးသွားခဲ့တယ်လို့ဆွီဒင်ရဲတပ်ဖွဲ့ကပြောပါတယ်။ဒဏ်ရသူတွေများလာတာကြောင့်ဓာတ်ထဲပုံပြီးတိတိကျကျမပြောနိုင်သေးပါဘူးလို့ Oribro ရဲတပ်ဖွဲ့အကြီးအကဲ Roberto Aid Forest ကအင်္ဂါနေ့ကပြောခဲ့တာပါ။ဘယ်နှယောက်ဓာတ်ရသူလဲဆိုတာကိုလည်းသူကမပြောနိုင်သေးပါဘူး။သေဆုံးသူတွေဘယ်သူဖြစ်တဲ့အသက်အရွယ်ဘယ်လောက်ရှိတယ်ဆိုတာကိုလည်းရဲကမပြောပါဘူး။သေဆုံးဓာတ်ရသူတွေအထက်မှာရစ်ပတ်စကာတန်းချောင်းကကျောင်းသားနဲ့ဆရာဘယ်နှယောက်ပါတယ်လဲဆိုတာကိုလည်းရဲကမထုတ်ပြန်ပါဘူး။တန်ရရှိသူတင်တဲ့သမားကသူ့ကိုသူတက်တည်သွားတယ်လို့ Sweden media တွေကဆိုကြပေမဲ့ရဲကဓာတ်ကိုအတီးပြုတ်တာလည်းရှိသေးပါဘူး။တန်ရရှိတဲ့ပြစ်ခတ်သူဟာရဲမတမ်းမှမရှိပါဘူး။ဘာခိုင်းနေမှလည်းအဆက်အသွယ်မရှိပါဘူးလို့ရဲတပ်ဖွဲ့ကြီးက Forest ကလို့ပြောပါတယ်။မကြာမီနှစ်တွေအတွင်းက Sweden နိုင်ငံမှာဂိုင်းချင်းချင်းတိုက်ခိုက်ကြတာတွေရှိခဲ့ပြီးဘုံခွဲတာတွေပြစ်ခတ်တာတွေရှိနေခဲ့ပါတယ်။ရဲတပ်ဖွဲ့ကြီးကအဲ့ဒီလိုဖြစ်ရတွေကိုရည်ညွှန်းပြောဆိုခဲ့တာဖြစ်ပါတယ်။နောက်ထပ်တိုက်ခိုက်တာဖြစ်လာလိမ့်မယ်လို့တော့မမျှော်လင့်ပါဘူးလို့ Oribo ရဲတပ်ဖွဲ့ကြီးကပြောပါတယ်ခင်ဗျာ Direct from Washington The
Voice of America The Away Few American Tang ကနေ February 5ရက်ပုံထုနေ့မနက်ခင်းထိတ်တန့်ရောက်နောက်ဆုံးရသတင်းတွေကိုဦးတမောင်တန်းကပြောပြပေးခဲ့တာပါရှင်အခုဆက်ပြီးတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လိုက်ထုတ်လင်းပေးပါမယ်။အရင်ဆုံးကတော့ဒီအမေရိကန်အစိုးရအထောက်ပံ့ဆိုင်းငံ့လိုက်တဲ့နဲ့ဆက်ဆက်တဲ့သတင်းကိုတင်ပြပေးမှာပါ။အမေရိကန်အစိုးရကပေးနေတဲ့အကူအညီတွေကိုဆိုင်းငံ့လိုက်တဲ့အတွက်အခက်အခဲတွေကြုံရတာရှိတယ်လို့ဒါကိုကြည့်ရင်ဒီထိုင်းနိုင်ငံကိုရောက်လာတဲ့မြန်မာနိုင်ငံသားရွှေ့ပြောင်းအလုပ်သမားတွေနဲ့ဒီမိုကရေစီအားစုတွေကြားမှာတဦးနဲ့တဦးစောင့်ရှောက်ကူညီဖို့လိုအပ်တယ်လို့ရေရှည်ရည်တည်နိုင်ဖို့အတွက်အလုပ်ကိုင်တွေဖန်တီးကြဖို့လိုလာပြီးဆိုတာပြလိုက်တာပဲလို့မဲဆောက်မြို့မှာနှစ်ပေါင်းများစွာနေထိုင်ပြီးတော့အသက်ရောက်လာတဲ့သူတွေကိုလည်းအကူအညီပေးနေသူတဦးလည်းဖြစ်နောက်နိုင်ငံရေးအကျဉ်းသားဟောင်းတဦးလည်းဖြစ်တဲ့ကိုရင်ထွေးက VOA ကိုပြောပါတယ် မဲဆောက်မြို့ကိုရောက်လာကြတဲ့မြန်မာနိုင်ငံသားတွေရဲ့အခြေအနေကိုသူကအခုလိုစပြီးတော့ရှင်းပြပါဗျ။
ထွက်လာတော့အဒီဘစ်စီရှိရပေါ့အဒီဘစ်ဆိုတာတာမန်ပြည်သူလူထုတွေတည်းပါတယ်ဟိုចောင်းသားတွေတည်းပါတယ်ရဲသားတွေတည်းပါတယ်ပေါ့ပြီးတော့ CDN ပေါ့အခု CDN ဆိုတော့ဟိုအစိုးရဝန်ထမ်းတွေပေါ့မဲဆောက်မှာတော့ပထမပိုင်းထွက်လာတော့ဟိုဗမာပြည်ထဲမှာကိုယ့်ရဲ့ဟိုရှိတဲ့ပတ်စံလေးနေဒီဘက်မှာဟိုနေကြစားကြပေါ့နောက်ပိုင်းကျတော့ဒီနိုင်ငံကြီးဒီတော်လှန်ရေးကာလကလေးနှစ်ပြည့်လာတော့လူတွေကကို6လောက်ပေါ့ကိုဝင်ငွေရဖို့အတွက်ဟိုကျွန်တော်တို့ဆိုရင်ဒီဟိုကျွန်တော်88ကလည်းအဲ့ပုံစံမျိုးပေါ့ကျွန်တော်အာနာသိမ်းပြီးတဲ့အခါမှာကျွန်တော်လူငယ်တွေကစုရက်လေးတစ်ခုအနေနဲ့လက်ဖေးဆိုင်လေးဖွင့်လက်ဖေးဆိုင်မှာကျွန်တော်စုပြီးတော့လက်ဖေးဖြော်ရဲလူပြောစပွဲထိုးရဲလူထိုးပေါ့စုံရက်လေးလုပ်ပြီးတော့အဲ့မှာရတဲ့ဟာလေးကျွန်တော်ကိုစားဖို့တောက်ဖို့သွားဖို့လာဖို့ဒီစကားလေးအထောက်ပံ့ပြည့်အခုဒီဘက်မှာလည်းကျွန်တော်တို့ဟိုလက်ရှိကျွန်တော်တို့လှုပ်ထားရတယ်အဲ့လိုမျိုးပေါ့ကျွန်တော်စိုင်ဖွင့်ထားတယ်စိုင်မှာဒီတဖေးဖြော်နိုင်တဲ့လူဝင်ပြီးဖြော်ပေါ့ကြော်လောလှုပ်နိုင်တဲ့လူလှုပ်ပြီးတော့ဒီဟိုမုံနေကွန့်ကိုတပိုင်းနိုင်လှုပ်ပြီးတော့ရောင်းကျင်တဲ့လူတွေကျွန်တော်တို့စိုင်မှာလာတင်တော့အဲ့လိုမျိုးနဲ့ဟိုကိုယ့်ရဲ့စာဝတ်နေရေးကိုအဲ့ရက်တည်ကြရပေါ့ဟိုအချင်းချင်းစောင့်ချောက်ကူညီရတယ်ကျွန်တော်တို့ဟိုရှိရလူကလည်းဟိုနောက်ပိုင်းရောက်လာတဲ့လူသစ်တွေကိုကျွန်တော်တို့ဒီမှာအဲစားဖို့အတွက်ဆန်လိုရင်ဆန်ဖို့တခြားလိုအပ်တာလေးကျွန်တော်ကူညီပေးရတော့ပေါ့ပြီးတော့တခြားဟို NGO လိုဟာမျိုးအဲ့ဒါအဖွဲ့အစည်းတွေရှိပေါ့အဲ့ဖွဲ့စည်းရတယ်သူတို့ရိတ်ခါတွေထောက်ပံ့တဲ့ဟာလေးရှိပေါ့အဲ့ဒီကတော့အခုကျွန်တော်တို့ဒီ US ကနေခုဟိုထောက်ပံ့ရေးဟိုဟာဒီရက်တယ်ဆိုပြီးတော့ဒီ trend တက်လာတဲ့အချိန်မှာကြားတဲ့ခါကျတော့ဟိုအဲ့ဒါကြီးကတော့ဟိုအဓိကတော့သူ့ရဲ့ဟို USA ကဲ program တွေ project တွေကြီးအားကြီးကတော့အဲ့ဒါကြီးကရက်သွားမှာပေါ့ဒါပေမဲ့ကျွန်တော်တို့ကိုယ်တိုင်ဒီဟာဒီနိုင်ငံရေးတော်လှန်ရေးကဟိုကွန့်ကိုရက်တည်ပြီးတော့လှုပ်ရှားမယ်ဆိုပြီးတော့ကျွန်တော်တို့ကယုံကြည်ထားတယ်အဲ့အတွက်ကွန့်ကိုရက်တည်ပြီးတော့ဟိုလိုအပ်တာကိုကျွန်တော်တို့ရုံးကန်လှုပ်ရှားမယ်ဖြစ်တဲ့အတွက်ကျွန်တော်တို့ကလည်းဒီအရာကတော့ဟိုကျွန်တော်ကတော့အတွေ့အကြုံရှိရတာကြီးကပြင်ဆင်ထားတာပေါ့ဒါနောက်လူတွေလည်းလူငယ်တွေလည်းဒါတွေလူကတိုင်းချို့လဲဟိုအလုပ်လုပ်တဲ့လူတွေလည်းလုပ်ပေါ့အဲ့အလုပ်ကရရှိတဲ့ဝင်ငွေနဲ့သူတို့အချင်းချင်းပြန်လဲကူညီရရရှိပါတယ်ဟိုဒီနိုင်ငံသားအထောက်ပံ့နေမရှိတော့ရင်တော့ဒီပထမပိုင်းထောက်ပံ့နေတဲ့အရေးခါလို့ပါလို့အဲ့ဒါကြီးအတွက်ကအခက်အခဲရှိမှာပေါ့ဒီမှာတော့ကိုစာဝတ်နေရေးအတွက်တော့ဒီမှာရတဲ့အလုပ်ကိုကျွန်တော်ဝင်လို့ရပါဗောတချို့ဆိုねဟိုပယံဒီမှာတော့ဗမာအလုပ်သမားတွေကတော့ဟိုစိုက်ပျိုးရေးနဲ့ဒီဆောက်လုပ်ရေးလုပ်ငန်းတွေကတော့အများစုဖြစ်တဲ့အတွက်အဲ့အထဲမှာပဲဝင်ပြီးတော့လုပ်ကြအများပြီးတော့ဆက်ဝင်နေရှိရောဆက်ဝင်နေမှာဝင်လုပ်ကြဗောဒီနေဆက်မှာတော့ဟိုဘန်ကောက်လိုနေရာမျိုးမှာတော့ဘန်ကောက်မှာတော့အလုပ်ကပို့ပြီးတော့ဟိုခွင့်လန်းပို့များတော့ဗော
ဒါတော့မဲဆောက်မြို့မှာနှစ်ပေါင်းများစွာနေထိုင်နေပြီးအသိရောက်လာတဲ့သူတွေကိုလည်းကူညီပေးနေသူတို့လည်းဖြစ်နောက်နိုင်ငံရေးအကျဉ်းသားဟောင်းတို့လည်းဖြစ်တဲ့ကိုရင်ထွေးကိုဦးသိန်းထိုင်ဦးကမင်းမြန်တင်ပြခဲ့တာပါရှင်တဆက်သေးပဲဒီထိုင်းရောက်မြန်မာရွှေ့ပြောင်းလူငယ်တွေရဲ့အခြေအနေတွေကိုလည်းပြပြပေးချင်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တာ၄နှစ်ရှိလာတဲ့အချိန်မှာဒီပြည်တွင်းစစ်ပွဲတွေကြားလူငယ်လူရယ်တွေအနာဂတ်ပျောက်နေကြသလိုအိန္ဒိချင်းထိုင်းနိုင်ငံကိုရွှေ့ပြောင်းအလုပ်လုပ်ကြနေကြတဲ့သူတွေလည်းပို့ပြီးတော့များလာပါတယ်လူငယ်အတော်များများလှုပ်ခလာစားနေနေနဲ့ခက်ခဲတဲ့အလုပ်ကံတွေကိုလုပ်နေကြရသလိုဖမ်းဆီးခံရပြီးမြန်မာနိုင်ငံကိုပြန်ပို့ခံရမယ့်အရေးကြောက်ရွံ့နေကြရတာတွေလည်းရှိပါတယ်။ AFP သတင်းကိုအခြေခံပြီးမမျှသတင်းအောင်ပြပြပါမယ်ရှင
်။ထိုင်းနိုင်ငံမှာအလုပ်လုပ်ကြနေတဲ့မြန်မာရွှေ့ပြောင်းအလုပ်သမား၃ဦးကို AFP သတင်းကဘန်ကောက်မြို့အနောက်ပိုင်းစမုတ်စခွန်ခရိုင်မဟာချိုင်စင်ဂျေဘုံကမြန်မာရွှေ့ပြောင်းအလုပ်သမားအများစုနေထိုင်ရာ Little မြန်မာမှာတွားပြီးတော့တွေ့ဆုံခဲ့ပါတယ်။သူတို့ကသူတို့ရဲ့အတွေ့အကြုံတွေမျှော်လင့်ချက်တွေနဲ့အနာဂတ်အတွက်စိုးရိမ်ပူပန်မှုတွေကိုပြောပြကြပါတယ်။ဘာသာစကားကြွန့်ချင်မှုအားနေတာကြောင့်ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းလှုပ်သားတွေဟာဆောက်လုပ်ရေးစားနပ်ရေးခါနဲ့လေယာဉ်လုပ်ငန်းအပါအဝင်ခက်ခဲပြင်းထန်တဲ့အလုပ်တွေမှာအတင်းအဓမ္မခိုင်းစေခံရလေးရှိသလိုလောက်ခလာစားလေးနေပါပါတယ်။အသက်28နှစ်ရှိပြီဖြစ်တဲ့ရွှေ့ပြောင်းအလုပ်သမားမတ်ဖြူကတော့မြန်မာနိုင်ငံမှာအာဏာသိမ်းပြီးတဲ့နောက်သူ့ရဲ့အိမ်မက်တွေပျောက်ဆုံးသွားတယ်လို့ပြောပါတယ်
။ဟလိုလုပ်ငန်းနဲ့ဝင့်နေဆိုလို့ရှိရင်ငါးနှစ်လည်းမခံနိုင်ဘူး။မန္တလေးပြောငါးတက်တာနှစ် အခါနာရေဝနာတွေရတခါကြာလို့ရှိရင်သူတို့ပြောလိုက်တဲ့စကားကိုကနားမလဲတော့ပူဆိုးတယ်ပူဆိုးတဲ့ဝနာတွေဆိုတာလည်းခံရအောင်လို့မျိုးပေါ့တခါကျရင်အလုပ်တွေရအောင်စိတ်ညစ်တယ်နောက်ပြန်လာလည်းစိတ်ညစ်တာပဲဘာမှတူ
အနာမသိခင်အချင်းကသူကရန်ကုန်တက္ကသိုလ်မှာတက်ရောက်ပညာသင်ကြားနေခဲ့တာဖြစ်ပြီးကျောင်းတစ်ဖက်နဲ့ကလေးတွေကိုစာသင်ပေးခဲ့တယ်လို့ဆရာမဖြစ်ဖို့ရည်မှန်းထားတာပါ။
အာနာမသိခဲ့လို့ရှိရင်တော့ကောင်းမွန်တဲ့နေရာတစ်ခုတော့ရောက်လာမယ်လို့ထင်တာပဲ။အာနာသိပြီးတော့ရည်ရွယ်ချက်တွေကိုပြောင်းတာ။ဘာမှလုပ်ချင်စိတ်တော့မရှိတော့လည်းမဖြစ်
။တခြားလူငယ်တွေလိုပဲသူလည်းတစ်ဖက်နိုင်ငံမှာအလုပ်လုပ်ကင်ဖို့ထွက်ခဲ့တာဖြစ်ပြီးတော့မြန်မာနိုင်ငံဘက်ပြန်ဖို့လည်းလုံခြုံမှုမရှိတဲ့အတွက်အခုတော့ထိုင်းမှာဆက်ပြီးတော့နေထိုင်နေပါတယ်။
လောရတာလောအတင်းပြီးတော့နေရတာပေါ့ဒီမှာလည်းပြန်သွားတော့လေဒီမင်းအောင်လိုင်းကလိုပဲနေဆက်နေမှာပဲဆိုလိုပဲနေရတာ
မဖြူလို့ပဲငါးလုံငန်းဆက်ယူမှာအလုပ်လုပ်နေတဲ့အသက်21နှစ်အရွယ်ရွှေပြောင်းအလုပ်သမားလွင်လွင်ကတော့လက်ရှိထိုင်းနိုင်ငံမှာနေထိုင်နေရပြီမဲ့ဒီလိုခက်ခဲတဲ့ဘဝကနေရုန်းထွက်ပြီးတော့တတိယနိုင်ငံတစ်ခုမှာသူ့ရည်မှန်းချက်တွေကိုဆက်ပြီးတော့အကောင့်ထဲပေါနိုင်မှုမျှော်မှန်းထားပါတယ်
လျော့ခုရှိခံ JLP နေဂျူဆန် branch ယူနော် JLP ဒီမှာဖြေရမယ့်ပုံစံ
အခုကတော့သူများနိုင်ငံမှာလုံးနေရတယ်ဆိုပေမဲ့ဒီဘွားကနေရုတ်ထင်းနိုင်မှုခုကိုဝတ်နာပါတယ်ဂျပန်ဆောက်တည်ပြီးတော့ဂျပန်မှာပဲအလုပ်လုပ်ဖို့စုပ်ဖြတ်ထားတယ်အဲ့ဒီဘွားကနေရုတ်ထင်းနေရလို့လဲဂျူဆန်နေပါတယ
်စစ်တပ်အနာသိမ်းပြီးတဲ့နောက်ပိုင်းမှာသူ့ရဲ့ဟီမန်းချက်တွေအကုန်ပျက်စီးခဲ့ရတယ်လို့လွန်လွန်ကပြောပါတယ်
အမြဲရပဲအမြဲရရခါတော့ဆော့တော့ကြောက်တဲ့မဲ့ကြောက်တဲ့မဲ့ပြီးရတဲ့ကတော့တဲ့မဲ့ဘွဲရုပ်ပြီးရှေကိုနိုင်ငံမှာပဲဒီလိုမျိုးအစိုးရဝတ်ထားအလုပ်တစ်ခုလုပ်မယ်ပေါ့အခုကနိုင်ငံရေးတွေလည်းဖြစ်တော့ကိုယ်ရီမှချက်တွေအကုန်လုံးပြတ်သွားတယ်အတူတူပဲ
အသက်25နှစ်အရွယ်ရွှေပြောင်းအလုပ်သမားသူရကတော့မြန်မာနိုင်ငံစစ်မှုရန်ဥပဒေကြောင့်ပြီးခဲ့နှစ်ကပဲထိုင်းနိုင်ငံကိုရွှေပြောင်းအခြေချဖို့ဆုံးဖြတ်ခဲ့တယ်လို့ပြောပါတယ်
ပထမတော့လှုပ်ချင်တာတော့လက်နဲ့ကင်ပေါ့နော်ကျွန်တော် PTA ထဲဝင်ချင်တာပေါ့နော်တော်လိုင်းရင်လှုပ်ချင်တယ်ဘာလို့လှုပ်ချင်တာဒါပေမဲ့ကျွန်တော်မှမိသားစုရှိတယ်လေကျွန်တော်ညီကိုမတော်မြားတော့ကျွန်တော်အဲအလုံးလုံးမဖြစ်မဲ့ဒါပေမဲ့ကျွန်တော်အဲ့အောင်ရွေးချယ်ခဲ့ရတယ်ပေါ့နော်ဒီကနိုင်ငံခြားကိုအဲထိုင်းနိုင်ငံရောက်လာရောက်ရှိလာတယ်ပေါ့နော
်ဟီမန်ထရာရီဖြစ်မလာတဲ့အတွက်စိတ်သက်သာရတဲ့အကြောင်းနဲ့ထိုင်းနိုင်ငံမှာတရားဝင်အလုံးလုံးခွင့်ပိုင်းအောင်ကတ်ရဖို့စောင့်ဆိုင်နေတယ်လို့သူကပြောပါတယ်
ဒီဖြစ်ရကကျွန်တော်တို့စိတ်တမ်းမှာတော့တည်တည်ရင်နာတယ်ပေါ့နော်ကျွန်တော်တို့တော်တော်လက်ခံစားရတယ်ပေါ့နော်ကိုကျင်းစားတယ်ပေါ့နော်ကိုလိုမျိုးပဲကိုတကယ်ချင်းနေဦးရှိတဲ့လက်ရှိညီကိုမော်ရမတွေပေါ့နော်ဖြစ်စီချင်းတာပေါ့နော်ကိုလိုပေါ့နော်အဲနိုင်ဘာလဲရည်ရချက်အဲជីជីနဲ့အဲတို့ဖြစ်ချင်းတဲ့အကောင့်တွေပေါ့ကြီးဖြစ်စီချင်းတာဒါပေမဲ့အဲ့လိုမဖြစ်လာတော့ကျွန်တော်တို့မှစိတ်တက်မှာတော့စိတ်တက်ကြတော့စိတ်တော့မကောင်းဘူးပေါ့နော်ဟုတ်ကဲ့
ပေါ့စစ်ပွဲတွေနဲ့မတည်ငြိမ်တဲ့ပြည်ရင်းအခြေအနေတွေကြောင့်မြန်မာနိုင်ငံစီးပွားရေးကျဆင်းပြီးပြည်ပထွက်အလုပ်လုပ်ကိုင်နေရတဲ့သူတွေဖို့မြန်မာနိုင်ငံမှာကျန်ခဲ့တဲ့မိသားစုတွေစီသူတို့လိုအားကားတွေကိုပြန်ပြီးတော့ပို့ပေးနေကြတာပါIOM စင်းတွေအရ2022ခုနှစ်အတွင်းမှာထိုင်းနိုင်ငံအလုပ်သမားတွေကနေမိသားစုတွေစီကိုပြန်ပို့ငွေက1ဘီလီယံနီးပါးရှိပါတယ်
။တကယ်မဖြစ်ခဲ့ရင်တော့ဒီလိုအနာရီစင်းတွေမှာမရှိခဲ့ဘူးလို့ကျွန်တော်တို့ဘယ်လိုလူငယ်တွေရောကျွန်တော်တို့အနာဂတ်မှာကျွန်တော်မိသားစုလေးနဲ့အဲကျွန်တော်တို့ဒီကိုမော်ဒမားနဲ့ကျွန်တော်တို့ဖိမိနေတော့စီရီလုံးလေးနဲ့တော့ထမင်းကိုစားတော့အောင်ပါဘောနော်အခုကျဒါတော့အဲမိသားစုတွေကွဲပြီးတော့နေ့နေကြာပြီးတော့တော်များနိုင်ငံမှာလာရောက်နေတာဘောနော်ဒါကတော့မကောင်းဘောနော်ဟုတ်စိတ်လည်းမကောင်းဟုတ်ကဲ့ပေါ့
ထိုင်းနိုင်ငံမှာမှတ်ပုံတင်ထားတဲ့အလုပ်သမား2.3သန်းနဲ့တရားဝင်မဟုတ်တဲ့ရွှေပြောင်းနေထိုင်သူ1.8သန်းရှိတယ်လို့ကုလသမဂ္ဂရွှေပြောင်းနေထိုင်မှုဆိုင်ရာနိုင်ငံတကာအဖွဲ့အစည်း IOM စီးရင်တွေကဖော်ပြပါတယ်ရှင
် VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့တပြိုင်တည်းထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့နာမည်နဲ့ blue mark အပြာရောင်အမှတ်လေးပါတာသတိပြုချင်ပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
ဖီအမေရိကန်တန်ရဲ့ဖေဗူလာ9ရက်ပုထုနေ့မနက်ခင်းရေဒီယိုအစီအစဉ်ကိုဆက်ပြီးတော့ထုတ်လင်းပေးနေပါတယ်ရှင်။အခုဆက်ပြီးတော့ဒီလေကြောင်းတိုက်ခိုက်မှုတွေပိုးပြီးတော့များလာနေတဲ့ရှမ်းပြည်မြောက်ပိုင်းကအခြေအနေကိုတင်ပြပေးပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းကနောင်ချိုနဲ့ကြောက်မဲမြို့တွေမှာစစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်ပြီးခဲ့တဲ့ဇန်နဝါရီလကုန်သတင်းပတ်ထဲမှာတွင်အရက်သား73ဦးသေဆုံးခဲ့တယ်လို့ရှမ်းလူခွေမန်တိုင်းကဇန်နဝါရီလ၄ရက်နေ့ကအစင်ကန်စာတစ်စောင်ထုတ်ပြန်ပါတယ်။ လက်ရှိဒီမျိုးတွေမှာဒေသခံတွေအများအပြားမြို့ကိုစွန့်ခွာထွက်ပြေးနေကြရပြီးတော့အသက်အရွယ်ကြီးသူအများစုပဲမြို့မှာကျန်နေတယ်လို့ဒေသခံတွေက VOE ကိုပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းပြည်စုံကိုကိုစံကျော်ကပြောပြပါမယ်ရှင်။
တော်လိုင်းလက်နက်ကင်အဖွဲ့တွေတင်ပိုက်ထားတဲ့နောင်ချိုနဲ့ကြောင်မဲမျိုးတွေကိုစစ်ကောင်စီကလေကြောင်းကိုအားပြုပြီးတိုက်ခိုက်နေတယ်လို့ဒေသခံတချို့က VOA ကိုပြောပါတယ်။ရှမ်းလူအခွင့်ရေးမန္တန်ရဲ့ဒီနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာတော့ပြီးခဲ့တဲ့ဇန်နဝါရီလကုန်ပိုင်းကလေကြောင်းတိုက်ခိုက်မှုကြောင့်အရက်သား15ဦးသေဆုံးပြီး32ဦးဒဏ်ရာရခဲ့တယ်လို့ဖော်ပြထားပါတယ်စစ်ကောင်စီကစေယုံအပါဝင်အရက်သားပြစ်မှတ်တွေကိုပေါင်300ပေါင်500ဘုံးတွေနဲ့တိုက်ခိုက်ခဲ့တယ်လို့သူတို့ရဲ့အစီရင်ခံစာမှာရေးသားထားပါတယ်ဇန်နဝါရီ22ရက်ကနောင်ချိုမြို့ဇေယျကွက်ကိုဂျက်လီရင်နဲ့ဘုံးလာကျဲတဲ့အတွက်အရက်သား9ဦးသေဆုံးခဲ့ပါတယ်အဲ့ဒီဖြစ်ရပြီးမြို့ပေါ်ကနေရှောင်းတိန်သွားတဲ့လူငယ်2ဦးကအခုလိုပြောပါတယ
်ကျွန်တော်လည်းမြို့ထဲမှာမရှိဘူးကကျွန်တော်လည်းဝပြီးမှရောက်နေတာလုံးကျန်တဲ့ပြည်မင်းရဲ့ကတော့ဒီချင်းပေါင်းကျဲပြီးတော့မှပြည်မင်းရဲ့ကတော့လူမရှိတော့ဘူးဟိုစိတ်ပေါင်းချောင်းစိတ်ပေါင်းဆိုင်ရလုံးကျော်မရှိဘူးလားပေါင်းကျဲပြီးတော့လူတွေကစိတ်ကိုဖြစ်တော့ကတော့မျိုးတော့မိသားစုလိုက်အဆောက်တွေအိုးတွေပြီးမှကားပေါ်တမတချမ်းမျိုးကိုကြောင်းတာမျိုးတော့မရှိတော့အဲ့လိုကြောင်းနေတဲ့နေသားလည်းရှိကြတော့နေမှာဒီကမှာဖြစ်တာနဲ့ရှင်ချင်းကြတော့တာပေါ့ခါတိုင်းရှင်တော့ဒီကအင်းကြီးရတယ်လေတောင်မရတော်တန်ရောင်လာမချင်းဆိုတော့အဲဒီမှာပြည်နိုင်လာချင်းသွားပြီးတဲ့နောက်ပိုင်းတော့ဒီကတော့ကြောက်လန့်ပြီးတော့မှအရင်တော့ညီကြပါဗျာ
ထိခိုက်ဒဏ်ရာရသူတွေကိုလာရှိုးနဲ့မန္တလေးကစေယုံတွေကိုပို့ဆောင်ရကြောင်းရှမ်းလူခွင့်ရင်မန္တန်ရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်ဒီမျိုးတွေအပြင်သိန်းတီနဲ့မိုးကုံမျိုးကိုလည်းအလားတူဘုံကျဲတိုက်ခိုက်နေကြောင်းပြောပါတယ်လေချောင်းကနေဘုံကျဲတိုက်ခိုက်ခံရတဲ့နေရာတွေကအရက်သားပြစ်မှတ်တွေဖြစ်နေတယ်လို့ဒီမျိုးနယ်တွေဟာတော်လန်ရေးအင်အားစုတွေသိမ်းပိုက်ထားတဲ့မျိုးတွေလည်းဖြစ်နေပါတယ်စစ်ကောင်စီဘုံကျဲနေတဲ့ရည်ရွယ်ချက်ကတော့စစ်ကောင်စီဟာသူ့ရဲ့အရေးပါမှုကိုတရုတ်ကိုပြသချင်တာဖြစ်ကြောင်းရှမ်းလူခွင့်ရင်မန္တန်ကပြောရေးဆိုခွင့်ရှိသူရင်းလျှံဟန်ကာ VOA ကိုပြောပါတယ်တရုတ်ဆိုရကလည်းဒါကြောင့်ပဲငင်းငယ်ရေးလှုပ်ဖို့ဖိတ်ခေါ်ပြီးမြန်မာကိစ္စကိုဖိအားပေးလာကြောင်းသူကပြောပါတယ
်အတီကတော့တို့ရည်ရွယ်ချက်ကဒီတရုတ်ကိုတို့အနေနဲ့ဒီနယ်မြေမှာပေါ့နော်ဒီတို့စစ်ကောင်စီနဲ့ဒီလိုလေချောင်းပုံကျဲနိုင်နေဒီနယ်မြေတွေတို့အနေနဲ့ဒီလိုချင်းချောက်မလို့ထားနိုင်မှာတကယ်လို့ဒီစီမံကိန်းကိုပြန်ဆားချင်တယ်ဆိုရင်တို့အနေနဲ့တရုတ်ဘက်ကညီမဒီစစ်ကောင်စီနဲ့ဒီလိုညှိနှိုင်းတင်နေညှိနှိုင်းရမယ်ပြောဆိုရမယ်ဆိုတဲ့ပုံစံမျိုးတို့အဲ့လိုပုံစံမျိုး message ပေးချင်လို့ဒီတိတိတသားကိုလှုပ်တယ်လို့ကျွန်မထင်တယ်ရှင့်ဒီစီမံကိန်းကဒီ BRI ဒီစီမံကိန်း Barrel Initiative စီမံကိန်းမှာအရေးကြီးတဲ့အခန်းကဏ္ဍနဲ့ပါဝင်နေဆိုတော့တို့ကတော့ဒီစီမံကိန်းနေဖြစ်လာဖို့တို့အမြန်ဆုံးစူးစမ်းအောင်ပဲရှင်ဟိုအခုကဘလို့တုံ့ပြန်လာနိုင်နေဆိုတော့အခုဒီတို့ဒီတရုတ်ဘက်ကဖိအားပေးလို့ကျွန်တော်တို့ဒီငင်းချင်းဆွေးနွေးပွဲစဖြစ်နေတာပေါ့နော်ကျွန်တော်တို့ဒီတရုတ်ဘက်ကလည်းတို့စီမံကိန်းတို့ပြန်ကြည့်ပြီးမှဟိုဘက်ကဒီ TNL ဘက်ကရောကျွန်တော်တို့ဒီ MNDA ဘက်ကငင်းချင်းဆွေးနွေးပါမယ်လို့ပြောရတဲ့အထိဖြစ်နေတာပေါ့နော်
ရှမ်းလူခွင့်ရေးမန္တန်ရဲ့ဒီနေ့ထုတ်ပြန်ချက်မှာတော့စစ်ကောင်စီတပ်တွေဟာတစ်ဖက်မှာလည်းနောင်ချိုကြောက်မဲမှာဒေသခံတွေကိုဖမ်းဆီးနှိပ်စက်တာမျိုးတွေရှိနေကြောင်းလည်းပြောပါတယ်ဇန်နဝါရီလ25ရက်မှာတော့စစ်ကောင်စီဟာသူတို့ပြန်ပြီးထိန်းချုပ်သွားနိုင်တဲ့နောင်ချိုအနောက်တောင်ဘက်မူဆယ်မန္တလေးအမြန်လမ်းပေါ်ကအုံမတိကျေးရွာကနေအိမ်တွေကိုမီးရှို့ခဲ့ကြောင်းလည်းအစီရင်ခံစာမှာဖော်ပြခဲ့ပါတယ်စစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်နိုင်ရဲ့နိုဝင်ဘာလ6ရက်တရုတ်ခီးစဉ်အပြီးမှာရှမ်းပြည်နယ်မြောက်ပိုင်းကတရုတ်မီယက်ထားစီမံကိန်းအစိုးပြုထားတဲ့မြို့နယ်တွေမှာလေကြောင်းတိုက်ခိုက်မှုတွေပိုပြီးများလာတယ်လို့လူအခွင့်ရေးစောင့်ကြည့်တဲ့အဖွဲ့တွေကပြောပါတယ်ဒီနေရာတွေဟာမူဆယ်မန္တလေးရထားလမ်းစီမံကိန်းဖြတ်တန်းသွားတဲ့မူဆယ်ကွတ်ခိုင်သိန်းဒီလာရှိုတီဘောကြောင်မဲနောင်ချိုနတ်ဆန်ကွတ်ခိုင်မိုးကုတ်စတဲ့မြို့နယ်တွေဖြစ်ပါတယ်ခင်ဗျာ
ရှမ်းပြည်မြောက်ပိုင်းနောင်ချိုနဲ့ကြောင်မဲမြို့နယ်တွေမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေပိုပြီးတော့များလာတဲ့အခြေအနေကိုကိုစံကျော်ကတင်ပြပေးခဲ့တာပါရှင်။ဖေဖော်ဝါရီလ5ရက်ဗုဒ္ဓဟူးနေ့မနက်ခင်း VOA အစီအစဉ်တွေကိုဆက်ပြီးတော့ချုပ်လင်းပေးနေပါတယ်။မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုတင်ပြခဲ့ပြီးတော့နိုင်ငံတကာသတင်းတွေကိုလည်းအလှည့်ပေးပါရစေရှင်။အမေရိကန်ပြည်ထောင်စုကနိုင်ငံတကာကိုပေးနေတဲ့အကူအညီအများစုကိုစိုက်ငံ့ထားမယ်လို့သမ္မတဒေါ်နယ်ထရမ့်ကဆုံးဖြတ်လိုက်တာကြောင့်စာနာမှုအကူအညီအပါအဝင်တခြားအကူအညီမှုတွေကိုပေးနေကြတဲ့ယူကရိန်းအဖွဲ့အစည်းတွေရဲ့လုပ်ငန်းတွေလည်းကစင့်ကလျားဖြစ်ကုန်ပါတယ်။ဒီအကြောင်းကိုတော့မီရိုစလာဗာကွန်ဂါဇာနဲ့အန်နာချာနီကိုဗာတို့ကခီဖ်နဲ့ဝါဆောမြို့တို့ကနေသတင်းပေးပို့ထားတာကိုကိုစုံဝင်းလိုင်ကတင်ပြပေးပါမယ်ရှင်။
Veteran Hub အဖွဲ့ဟာစစ်ပြန်စစ်မှုရဟောင်းတွေကိုစိတ်ပိုင်းနဲ့လူမှုရေးပိုင်းဆိုင်ရာကိစ္စရပ်တွေအကူအညီပေးနေတဲ့အဖွဲ့ပါ။တမရထရမ့်အစိုးရကနိုင်ငံတကာအကူအညီတွေကိုဆိုင်းငံ့မယ်လို့ကြေညာလိုက်တဲ့အတွက် Venetian မြို့မှာရှိတဲ့သူတို့အဖွဲ့ရုံးကိုပိတ်ပစ်လိုက်ရတယ်လို့ပြောပါတယ်။ Kiev မြို့တော်မှာရှိတဲ့သူတို့ရုံးကတော့ပုဂ္ဂလိကအကူအညီသူတွေရဲ့ပံ့ပိုးမှုကြောင့်ဆက်လက်ပတ်နေသေးပေမဲ့ American အကူအညီတွေရုတ်တရက်ဖြတ်တောက်ခံရတဲ့အတွက် တို့အတွက်အတော်လေးအထိနာခဲ့တယ်လို့ Federal Hub အဖွဲ့အကြီးကIvona Costina ကပြောပါတယ
် Zupin si finansowanie zwuchite jak zupin
အကူအညီတွေရက်လိုက်တယ်ဆိုတာကကျမတို့အတွက်လုပ်ငန်းတွေရက်လိုက်ရတာပါပဲဝန်ထမ်းတွေကိုလာစာမပေးနိုင်တော့သလိုသူတို့လည်းအလုပ်ပြန်မစင်းနိုင်ကြတော့ပါဘူ
းနိုင်ငံတကာကိုပေးနေတဲ့အကူအညီတွေပြန်လည်သုံးသပ်ဖို့အတွက်ရက်60ဆန်းငံထားမယ်လို့သမရထရန်ကသူအာဏာလွဲပြောင်းရယူပြီးမကြခင်မှာပဲကြေညာခဲ့ပါတယ်ယူကရိန်းကိုပေးနေတဲ့အကူအညီတွေရက်လိုက်တာနဲ့ပတ်သက်လို့သမရအင်ဗျူတော်ကို VOA ကဆက်သွယ်ပေးမယ်အကြောင်းပြန်ကြားခြင်းမရှိခဲ့ပါဘူးအမေရိကန်နိုင်ငံရဲ့ဌာနရဲ့ကြေညာချက်မှာတော့အမေရိကန်ပြည်သူတွေအတွက်တံပြန်အကျိုးခံစားခွင့်မရဘဲနိုင်ငံခြားအကူအညီတွေကိုမျက်နှာလွှဲခဲ့ပြစ်ပေးတော့မှာမဟုတ်တဲ့အကြောင်းဖော်ပြထားပါတယ်။ရုတ်တရက်အကူအညီတွေဖျက်ပစ်လိုက်တာကယူကရိန်းကဆန္ဒမှုအကူအညီပေးရေးအဖွဲ့တွေအကြအားအားသင့်တုံ့လောက်သွားစေခဲ့ပါတယ်။စစ်ပွဲကာလ၃နှစ်ကြာလာပြီဖြစ်တဲ့အတွက်ယူကရိန်းအစိုးရလူမှုအသိုက်အဝန်းနဲ့ဆေးဝါးကုသမှုစတဲ့ကဏ္ဍစုံအတွက်နိုင်ငံတကာအကူအညီတွေအပေါ်မီကိုအားထားနေရတာပါ။ဘောဒန်လော်ဗင်နန်ကိုဟာယူကရိန်းဆိုတဲ့လွတ်လပ်တဲ့မီဒီယာပရောဂျက်တည်ထောင်ထားသူဖြစ်ပါတယ်။သူ့အတွက်အကူအညီအထောက်အပံ့အများစုဟာအမေရိကန်ကရတာလို့သူကပြောပါတယ
်။မွစ်ကရိုရှီယိုချစ်တန်လူဒို
င်ကျွန်တော်တို့လူတွေ short ချပစ်လိုက်ရပါတယ်။အရင်ကလုပ်ငန်းအတော်များများအတွက်အကူအညီရခဲ့ပေမဲ့အခုတော့လုပ်ငန်းတွေ short ချပစ်လိုက်ရပါတယ်။
အခုလိုအကူအညီတွေရဆန်းခံလိုက်ရတာကမီဒီယာလုပ်ငန်းတွေကိုကျော်လွန်ပြီးတက်ရောက်မှုတွေဖြစ်စေတယ်လို့ဘူဒန်ကဆက်ပြောပါတယ
်။တက်ရောက်မှုကကြီးမားပါတယ်။မီဒီယာအတွက်ကူညီတယ်ဆိုတာကသမုတ်တရားထဲရည်တစက်ချလိုက်တယ်လို့မသိတာပါဘူး။စီးပွားရေးအကူအညီအတွက်ကတော့အများကြီးထိခိုက်စေပါတယ်။အခုလိုရလိုက်တာကရုရှားအတွက်ပိုပြီးအားကောင်းသွားစေပါတယ
်။ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်ခြင်းကဆလို့ဒေါ်လာ 9.6 ဘီလီယံပေးခဲ့ပြီးဖြစ်တယ်လို့အမေရိကန်အကူအညီပေးရေးအေဂျင်စီကပြောပါတယ်။အမေရိကန်ရဲ့အကူအညီတွေမရတော့ဘူးဆိုရင်အစိုးရလုပ်ငန်းတွေလည်းတေချာပေါက်ထိခိုက်မယ်လို့ bihus.info media project တည်ထောင်သူ Dennis Bihus ကပြောပါတယ
်
။ဒေသတွင်းလူမှုအဖွဲ့အစည်းဖြစ်ဖြစ်အစိုးရလောက်ခံအဖွဲ့ပဲဖြစ်ဖြစ်အကူအညီတွေကိုအဓိကလက်ခံရရှိတာကတော့အစိုးရလို့ပြောလို့ရပါတယ်။
အမေရိကန်အစိုးရကပေးနေတဲ့အကူအညီအများစုဟာယူကရိန်းအစိုးရနဲ့လူမှုအသိုက်အဝန်းအားကောင်းကောင်းနဲ့လက်ပတ်နေနိုင်ဖို့အတွက်ဖြစ်ပေမဲ့အစိုးရဘက်ကတာဝန်ယူမှုတာဝန်ခံမှုရှိဖို့အတွက်လည်းပါတယ်လို့အမေရိကန်မူဝါဒဆိုင်ရာသုတေသီဒေါက်ကလိန်းကပြောပါတယ်။နိုင်ငံခြားအကူအညီဆန်းငံ့ထားမှုကိုရုတ်သိမ်းလိုက်ခြင်းအပြင်ထရမ့်အစိုးရရဲ့ policy တွေကိုပိုအားကောင်းလာစေမဲ့အပြင်ယူကရိန်းအနေနဲ့လည်းခံနိုင်ရည်ပိုရှိလာမယ်လို့သူကပြောပါတယ
် Force Vladimir Putin to end his invasion of Ukraine
ရုရှားထူးချော်စစ်ဆုံးသက်ရေးအတွက်သမ္မတပူတင်ကိုဖိအားပေးလို့ဆောင်မယ်အားကောင်းအောင်လုပ်ပြီးငြိမ်းချမ်းရေးယူရမယ်လို့သမ္မတထရန့်ပြောထားပါတယ်အဲ့လိုဖြစ်ဖို့အားကောင်းပြီးဩစာရှိတဲ့ယူကရိန်းဖြစ်လာရေးကအဓိကတော့ချက်ဖြစ်ပါတယ
်ဒီတော့တွင်အမေရိကန်ရဲ့အကူအညီနဲ့လက်ပတ်နေတဲ့ဦးစားပေးလုပ်ငန်းတွေကဘာတွေလဲဆိုတာကိုသုံးသပ်ပြီးအဲ့ဒီလုပ်ငန်းတွေကိုတခြားနေရာတွေကရတဲ့ရန်ပုံငွေနဲ့အစားထိုးသုံးစွဲဖို့သမရဗိုလိုဒမီဇယ်လင်စကီကညွှန်ကြားချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
။ဒါတော့အမေရိကန်ပြည်ထောင်စုကနိုင်ငံတကာအကူအညီတွေကိုဆိုင်းငံ့လိုက်တဲ့အတွက်ယူကရိန်းနိုင်ငံအတွင်းကစာနာကူညီပေးရေးလုပ်ငန်းတွေမှာကစင်ကလျားအခြေအနေတွေကြုံခဲ့ရတာနဲ့ပတ်သက်ပြီးတော့ကိုယ်စုံဝင်းလိုင်ကတင်ပြပေးခဲ့တာပါရှင်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရေးမြေကြီးဩစာဆိုရှယ်မီဒီယာလူကြီးများသတင်းတူများနဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။ဖေဖော်ဝါရီလ5ရက်ပုံထုနေ့မနက်ခင် VOA Radio အစီအစဉ်တွေကိုနားဆင်နေကြရတာပါ။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ဒီအစီအစဉ်ပထမနာရီဘက်ကိုတော့ရေဒီယိုကနေဒီလိုင်းဒိုမီတာ25 32နဲ့40တို့ကနေဖမ်းယူနားဆင်နိုင်တယ်လို့တနအိစာအစီအစဉ်တစ်ခုလုံးကိုတော့ဂျိုရုစလောင်းကနေဖမ်းယူကြည့်ရှုလို့ရပါတယ်။ VOA ရဲ့ Facebook နဲ့ YouTube ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးပါရရှင
် VOA American အတန်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါရယ်။Radio season မှာဆိုရင်မနေ့6နိုင်ကနေ9နိုင်အထိထုတ်လင်းတဲ့ VOA မနေ့ခင်း Radio season ပထမပိုင်းနိုင်ဝက်ကိုလိုင်းတူနဲ့ဖမ်းယူနိုင်ပါတယ်။လိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညာနဲ့လိုင်းဒိုမီတာ40 kHz 0533ညာတို့ကနေပြီးတော့ဖမ်းယူနားဆက်နိုင်ပါတယ်။ VOA ညာချမ်း Radio season ကိုည9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15453ညာလိုင်းဒိုမီတာ25 kHz 11883ညာလိုင်းဒိုမီတာ30 kHz 9963ညာတို့အပြင်ပထမပိုင်းနာယူဝက်နဲ့စနစ်တနုနေနေ့မှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။အစီအစဉ်အစအဆုံးကိုလူမျိုးဆွေရုပ်သံလိုင်း VOA မြန်မာပိုင်း website စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမင်နာတွေကနေလည်းတားဆင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်။
မင်္ဂလာမနက်ခင်းပါရှင် VOA American တိုင်းရဲ့2025ခုနှစ် February 5ရက်ပုံထူးနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်အခုဆက်ပြီးအပတ်စဉ်ကဏ္ဍတွေကိုဆက်တိုက်တင်ဆက်ပေးမယ့်အထဲက American နိုင်ငံရေးသတင်းဆောင်မကိုအရင်ဆုံးတင်ပြပေးပါမယ် American သမ္မတ Donald Trump ကကနေဒါတရုတ်နဲ့ Mexico နိုင်ငံတွေကိုတွင်းကုန်ခွန်တွေတွန်းမြင့်မယ်လို့ကြေညာလိုက်တာကြောင့်ဒီတနင်္လာနေ့တုန်းကကြာဆင်းသွားတဲ့ကမ္ဘာအစုရှယ်ယာဈေးကွက်ဟာ Trump ကဒါကိုပြန်လည်ဆိုင်းငံ့လိုက်တဲ့အတွက်ပြန်တက်လာပါတယ်တရုတ်နိုင်ငံအတွက်ဆယ်ရာခိုင်နှုန်းသွင်းကုန်ခွန်တိုးမဲ့ကိစ္စကတော့အင်္ဂါနေ့မနေ့အစောပိုင်းမှာစတင်ခဲ့ပြီးတရုတ်ဘက်ကလည်းဒီသွင်းကုန်ခွန်တွေတိုးမြင့်ပြီးတော့ပြန်လည်တုံ့ပြန်ခဲ့တာရှိပါတယ်။အနီတာပါဝယ်သတင်းပေးပို့ထားတာကိုကိုညဉ့်ညံပြောပြပါမယ်ရှင်။
American သမ္မတ Donald Trump ကကနေဒါ၊တရုတ်နဲ့ Mexico နိုင်ငံတွေကိုသွင်းကုန်ခွန်တိုးမြင့်မယ်လို့ကြေညာလိုက်တာကို Ottawa, Mexico မြို့တော်နဲ့ Beijing မြို့တော်အပါအဝင် New York မြို့မှာပါခံစားခဲ့ရပါတယ်။ Hong Kong, Seoul မြို့တော်နဲ့ Taipei အပါအဝင်ကမ္ဘာတဝန်းကအစုရှယ်ယာဈေးတွေတနင်္လာနေ့မှာကျသွားခဲ့တာပါ။ Mexico နဲ့ဆွေးနွေးညှိနှိုင်းပြီးသွင်းကုန်ခွန်ကိုတလဆိုင်းငံ့ဖို့သဘောတူလိုက်တာဟာတောင်ဘက်နယ်စပ်ကရွှေပြောင်းအခြေချသူတွေနဲ့တရားမဝင်မူရစ်ဆေးဝါးတွေကိုရပ်တန့်ဖို့ဖြစ်တယ်လို့ထရမ့်ကပြောပါတယ်။ဒီလိုဆိုင်းငံ့မှုကြေညာပြီးတဲ့နောက်အစုရှယ်ယာဈေးတွေလည်းပြန်တက်သွားပါတယ်။အဲဒီနောက်ကနေဒါနဲ့လည်းအလားတူညှိနှိုင်းပြီးတလဆိုင်းငံ့ခဲ့ပါတယ
်။လူတွေတုံးဝင်လာတာကိုရပ်တန့်ဖို့လုပ်ရပါမယ်။ဖန်တန်နယ်မူရစ်ဆေးတွေကိုရပ်တန့်ရပါမယ်။တရုတ်လည်းပါဝင်ပါတယ်။ဒီနှစ်ထဲမှာဖန်တန်နယ်ကြောင့်သေဆုံးသူအနည်းဆုံး2သိန်းနီးပါးရှိပါတယ်။ဒါတွေကတရုတ်နိုင်ငံကနေမက္ကဆီကိုနဲ့ကနေဒါကိုဖြတ်ပြီးဝင်နေတာပါသူတို့ဒါကိုရရပါမယ်သူတို့မရပ်ဘူးဆိုရင်သွင်းကုန်ကွန်တွေဒီတက်မကထတ်တိုးပါမယ်ဒီတက်အများကြီးပို့ပြီးဆိုမှာပါ
မက္ကဆီကိုသမ္မတကလောဒီယာရှိန်ဘွန်ကလည်းမျှော်လင့်ချက်ရှိတယ်လို့ပြောပါတယ
် Estoy segura que en este mes vamos a poder dar resultados
ဒီလအတွင်းမှာပဲရလဒ်တွေရမှာပါရှင်တို့အတွက်ကောင်းတဲ့ရလဒ်တွေရမှာဖြစ်တယ်လို့မက္ကဆီကိုလူလူအတွက်လည်းကောင်းတဲ့ရလဒ်တွေထွက်မှာပါဒါဟာသဘောတူညီချက်ကထွက်လာတာပါကျမတို့လေးလေးစားစားနဲ့စကားပြောပြခဲ့ပါတယ
်စားသုံးသူတွေအနေနဲ့ဒီအကျိုးဆက်ကိုမကြားခင်မှာခံစားရမှာဖြစ်ပြီးတမိုင်းတွေကအဖြစ်ပြက်နဲ့နှိုင်းရှင်ပြီးစတီဗ်ကာမင်လို့စီးပွားရေးပညာရှင်တွေကထောက်ပြပါတယ
် This brings us back to the 1930s
ဒါဟာ1930ပြည့်နှစ်တွေကိုပြန်ရောက်သွားတယ်လို့ပါပဲကမ္ဘာစီးပွားပြက်ကပ်ဖြစ်တုန်းကကုန်သွယ်ရေးစစ်ပွဲဟာပိုဆိုးအောင်လုပ်ခဲ့တဲ့အချက်တစ်ခုဖြစ်ပါတယ်ကမ္ဘာတဝန်းလုံးကနိုင်ငံတွေကသွင်းကုန်မဝင်အောင်အတားအဆီးတွေလုပ်ခဲ့ကြတာပါရေရှည်မှာသွင်းကုန်ခွန်မြင့်လို့ရှိရင်တကမ္ဘာလုံးကုန်သွယ်မှုပမာဏရော့ကျသွားပြီးရှင်ပြိုင်မှုတွေကျသွားမှာဖြစ်တယ်လို့နီးပညာစမ်းသပ်မှုတွေလည်းရော့ကျသွားမှာပါအဲ့ဒီကနေတဆင့်ရေရှည်မှာအမေရိကန်နဲ့ကမ္ဘာအစည်းအဝေးတိုးတက်မှုကိုလည်းရော့စေမှာပါ
တရုတ်အနေနဲ့ကမ္ဘာကုန်သွယ်ရေးအဖွဲ့ကိုဖြည့်ရှင်းပေးဖို့တောင်းဆိုမယ်လို့ကုလသမဂ္ဂဆိုင်ရာတရုတ်တန်မတ်ကြီးဖူကုန်းကလည်းပြောပါတယ
် We do believe that this is in violation of the WTO rules
ဒါဟာကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ရဲ့စည်းကမ်းကိုချိုးဖောက်တယ်လို့ကျွန်တော်ယုံကြည်ပါတယ်။ဒါကြောင့်တရုတ်အနေနဲ့ကမ္ဘာကုန်သွယ်ရေးအဖွဲ့ကိုတိုင်ကြားထားပါတယ်။နောက်ပြီးတော့ကျွန်တော်တို့အနေနဲ့တံပြန်လွှတ်ဆောင်မှုတွေမဖြစ်မနေလုပ်ရမယ်ဆိုတာကိုလည်းသိထားပါတယ်။ဒါကြောင့်ကုန်သွယ်ရေးစစ်ပွဲမှာအနိုင်ရသူမရှိဘူးဆိုတာကိုထပ်ပြောချင်ပါတယ
်။
တရုတ်နဲ့ပတ်သက်ပြီးညှိနှိုင်းသဘောတူတာမရှိသေးတဲ့အတွက်သွင်းကုန်ကွန်ဆယ်ရာခိုင်နှုန်းတိုးမြင့်တာဟာတနင်္လာနေ့ညသကောင်အချိန်မှစတင်ခဲ့ပြီးတရုတ်ဘက်ကလည်းအမေရိကန်ကြောင်မီးသွေးနဲ့ဒန်ဂွေရီ LNG အပေါ်1,500,000,000သွင်းကုန်ကုန်ချမှတ်ခဲ့သလိုပို့ကုန်ကန့်သတ်မှုတွေအများကြီးလုပ်ခဲ့ပြီးအမေရိကန်နည်းပညာကုမ္ပဏီ Google အပေါ်မှာလည်းဈေးကွက်လဝကြီးအုပ်မှုနဲ့စုံစမ်းစစ်ဆေးမှုတွေစတင်ခဲ့တယ်လို့တရုတ်အစိုးရကကြေညာပါတယ်အခုလိုလှုပ်ဆောင်တာဟာဈေးတွေတက်စေမယ်လို့သမ္မတ Trump ကသိပေမဲ့လည်းသွင်းကုန်ကုန်တိုးမြင့်တာဟာအမေရိကန်အကျိုးစီးပွားကိုတိုးစေမှာဖြစ်တာကြောင့်ထိုက်တန်တယ်လို့ပြောပါတယ်ခင်ဗျာ
အပစင်အမေရိကန်နိုင်ငံရေးသတင်းဆောင်ပါကိုညဉ့်ညံ့ကတင်ပြပေးခဲ့တာပါအခုဆက်ပြီးမြေကြီးဩဇာအစီအစဉ်ကိုလည်းတင်ဆက်ပေးပါဦးမယ်ကမ္ဘာနိုင်ငံတွေမှာစိုက်ပျိုးရေးအတွက်နည်းပညာတွေကိုအသုံးချလာတာနောက်သဲကန္တရအထက်မှာစိုက်ပျိုးမွေးမြူရေးလုပ်တာတွေအထိရှိလာပေမဲ့လို့လည်းဒီမြန်မာနိုင်ငံကတောင်ငူလေသမားတွေကတော့နည်းပညာနဲ့အလန့်ဝင်နေကြဆဲဖြစ်ပါတယ် တစ်ချိန်တည်းမှာပဲမြို့ဖလားကျွဲနွားတွေကလည်းရှားကုန်တဲ့အတွက်စိုက်ပျိုးရေးဟာအနေဆုံးအဆင့်ကိုရောက်နေတဲ့အကြောင်း AP သတင်းကိုအခြေခံပြီးတော့ကိုခမောင်စိုးမင်းကတင်ပြထားပါတယ်ရှင်
တရုတ်နိုင်ငံအနောက်မြောက်ပိုင်းဝီဂါမွတ်စလင်တွေနေထိုင်ကြတဲ့ရှင်ဂျန်းကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်တွေကတက်ကလမကန်သဲကန္နာရအတွင်းဘက်အနာသက်အစွန်ပိုင်းမှာအခုအခါနှစ်ရှည်စားပင်တချို့နဲ့စိမ့်စိမ့်ဆူဆူရှိနေပါတယ်အရင်ကတဲကန္နာရအဖြစ်ကနေပန်းသီးအပါဝင်နှစ်ရှည်စားပင်တွေကိုအောင်းအောင်းမြင်မြင်စိုက်ပျိုးနိုင်တဲ့အတွက်ဒေသခံတွေကစီးပွားရေးအရအဆင်ပြေနေကြပါတယ်အက္စုမျိုးအနီးကတဲကန္နာရမြေကိုစိမ့်ဆိုတဲ့စိုက်ပျိုးမြေအဖြစ်ပြောင်းလဲပြီးတဲ့နောက်ပိုင်းထွက်ရှိလာတဲ့အသီးနှံတွေဟာလည်းဈေးကွက်မှာတန်းဝင်တဲ့အတွက်ဈေးကောင်းလဲရရှိကြပါတယ်ဒါအပြင်အဲ့ဒီရှင်ချမ်းပြည်နယ်ကတက်ကလမကန်တဲကန္နာရထဲမှာပဲတရုတ်နိုင်ငံအရှေ့မြောက်ပိုင်းပူဆောင်းပြည်နယ်ကကနန်းကောင်တွေကိုမွေးမြူခဲ့ပါတယ်စိမ့်လန်းဆိုပြေပြီးရာသီဥတုမြတ်တဲ့ဒေသကကနန်းမျိုးရင်းတွေကိုနွေရာသီမှာအပူချမ်းဆောင်းရာသီမှာအေးချမ်းနဲ့ကန္နာရဒေသကမွေးမြူရေးကံတွေမှာဖြစ်မှဖြစ်ပါဗလားဆိုပြီးအများကယုံကြည်မှုတွေတိတ်မရှိခဲ့ကြပါဘူးဒါပေမဲ့လည်းအောင်မြောင်လုတ်ပြနိုင်ပြီးအခုဆိုရင်အဲ့ဒီကနန်းတွေကိုစီးပွားဖြစ်မွေးမြူနေကြပါပြီရှင်ချမ်းကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်အက္စုခရိုင်တမဝါယမစိုက်ပျိုးရေးတာဝန်ခံဇူဟောင်စုကအခုလိုပြောပါတယ်
马上开始销售了让他们
အရင်တော့ငါးမွေးမြူရေလုတ်ခဲ့ကြပြီမဲ့ကနန်းတွေမွေးမြူကြဖို့စဉ်အောင်မစဉ်းစားမိခဲ့ပါဘူးသူသဖြင့်ခြားဒေတာကမျိုးစိတ်အစ်စ်တွေဖြစ်လို့ရှင်တန်အောင်မွေးမြူဖို့တော်တော်ခက်ခဲလိမ့်မယ်လို့ကျွန်တော်တို့ထင်ခဲ့ပါတယ်ဒါကြောင့်ကျွန်တော်တို့အနေနဲ့စ조사စမ်းသပ်ကြည့်တဲ့သဘောပါပဲ
အရှေ့လေပိုင်းဒေသကဣသရေလနဲ့ယေနန်ကျွယ်ဝတဲ့အာရဗ်နိုင်ငံတချို့မှာလည်းတဲကန္နရထဲမှာဟင်းသီးဟင်းရွက်တွေဆက်နေရသည့်စိုက်ပျိုးအောင်မြင်နေကြပြီမဲ့အများအဖြစ်ကဂရင်းဟောက်စ်ကအနှွေးတက်ပေးပြီးနေအောင်ကြီးရတဲ့ပလတ်စတစ်အကြီးအဆောက်အုံထဲမှာပြင်ပကယူလာတဲ့မြေအိုးဒါမှမဟုတ်ပလတ်စတစ်ဘူးတွေသုံးစိုက်ပျိုးကြတာဖြစ်ပါတယ်ဒါအပြင်ပြင်ပကမြေစီမြေနှစ်ပြေးဝတဲ့မြေကြီးကိုယူလာပြီးစောင်းအုံကုန်နွေအကူတရားသီစာကာလအတွေ့တဲကန္နာရထဲမှာဟင်းသီးဟင်းရွက်တွေလည်းစိုက်ပျိုးကြတာရှိပါတယ်အာဖရိကတိုက်အရှေ့ပိုင်းဒေသတွေဟာပြီးခဲ့တဲ့20ရာစုနှောင်းပိုင်းအထိစားနပ်ရိက္ခာပြတ်လတ်မှုမကြာခဏကြုံတွေ့ခဲ့ကြရပေမဲ့ဒီကနေ့ဒီအချိန်မှာတော့ပြည်တွင်းစစ်ဖြစ်ပွားနေတဲ့နိုင်ငံတချို့ကလွှဲရင်နိုင်ငံအများစုဟာစိုက်ပျိုးရေးကိုခင့်မီနီးပညာတွေနဲ့အသုံးပြုဖွံ့ဖြိုးနေကြပါပြီကင်ညာနိုင်ငံဟာဆိုရင်စိုက်ပျိုးရေးကိုစနစ်တကျတိုးတက်အောင်ဆောင်ရွက်နေတဲ့အတွက်အခုဆိုရင်အာဖရိကတိုက်ရဲ့ဒုတိယစီးပွားရေးအင်အားကြီးနိုင်ငံဖြစ်နေပါပြီဒါအပြင်ကင်ညာကတောင်သူလယ်သမားတွေဟာသူတို့ရဲ့လေယာစိုက်ပျိုးမြေနဲ့ကိုက်ညီတဲ့မြေဩဇာတွေကို AI ဉာဏ်ရည်တုနည်းပညာသုံး app တွေကတဆင့်အကြံဉာဏ်တွေရယူကြပါတယ်။ကင်ညာနိုင်ငံကလယ်သူမတဦးဖြစ်တဲ့ဂျိုဒီဂါဂူယာကလည်းအဲ့ဒီလို AI နည်းပညာသုံး app ကိုအသုံးပြုတဲ့အတွက်စပါးအထွက်ပိုမိုရရှိလာလိမ့်မယ်လို့ညွှန်လင့်နေပါတယ်။ဒါနဲ့ပတ်သက်ပြီးသူကအခုလိုသုံးသပ်ပြောဆိုပါတယ်
။မင်းနောက်နာပကွာမဇောင်းတောင်းကဲစဲကိုလီကိုရဝကတိ
အရင်နှစ်တရာနဲ့ဆိုင်ရင်ကောက်ရိတ်သိမ်းတဲ့အချိန်မှာစပားအထွက်တိုးလာလိမ့်မယ်လို့ကျွန်မယုံကြည်ပါတယ်အရင်ကဆိုရင်မြေဩဇာတွေအများကြီးသုံးတဲ့အတွက်ငွေကုန်ကြေးကျသိက္ခူများပါတယ်ဒီအတွက်တော်တော်လေးစိတ်ဒုက္ခရောက်ရပါတယ်အခုတော့ဤပညာအစ်စ်တင်နေဆိုတော့လဲလို့ရတာပျော်စရာကောင်းလာပါတယ
်အာဖရိကအနောက်ပိုင်းရှိနိုင်ဂျီးရီးယားနိုင်ငံမှာဆိုရင်လေပိုးသက်ဆေးဖြန်းနာနဲ့သီးနှံတွေမှာယောဂါပိုးရှိမရှိစစ်ဆေးတာကိုဒရုန်းတွေအသုံးပြုကြပါတယ်တရုတ်နိုင်ငံတဲကန္နရထဲမှာနှစ်ရှည်စားပင်တွေစိုက်ပျိုးလာသလိုအာဖရိကနိုင်ငံတွေမှာတောင်မှစိုက်ပျိုးရေးမှာ AI ဉာဏ်ရည်တုနည်းပညာတွေအသုံးဖွံ့ဖြိုးအောင်လှုပ်လာကြပြီမဲ့မြန်မာနိုင်ငံကတောင်သူလယ်သမားတွေအခြေအနေကတော့အသည့်အမြင်အလွန်ကိုနောက်ကျပြီးစိုက်ပျိုးရေးမှာအဆိုးဆုံးအခြေအနေကိုနှိမ့်ကြတဲ့အဆင့်မှာရှိနေပါတယ်တကယ်တော့တဲကန္နရမရှိတဲ့မြန်မာနိုင်ငံမှာစိုက်ပျိုးမြေတွေအများအများရှိပေမဲ့တောင်သူလယ်သမားတွေမှာစိုက်ပျိုးနည်းပညာတွေကိုမသုံးရတာအခြေခံအဆောက်အုံတွေကနေပါလွန်ပါတယ်။စစ်အာဏာရှင်စနစ်အောက်ကမြန်မာနိုင်ငံကတောင်သူလယ်သမားတွေအတွက်ကတော့ကြောက်ခေရောက်နေတယ်လို့ဖြစ်နေပြီလို့ကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့ဝန်ထမ်းဟောင်းကိုဒက်စော်တွန်းကပြောပါတယ်
ကျွန်တော်တို့မြန်မာနိုင်ငံမှာတော့အခုနေထားမှာဆိုရင်တော့တောင်သူလယ်သမားတွေကတော့တကယ်ကြောက်ခက်ကိုပြန်ရောက်သွားပြီလို့ပြောလို့ရတယ်ဘောနော်တကယ်တောင်သူလောက်တာကဟိုမိဘတွေကအများစုလောက်ကြတယ်ဘောနော်သားသမီးတွေကအကူညီဝိုင်းကူပြီးတော့လောက်ပ ေးကြတယ်ဒါမျိုးတွေပဲများတယ်ပေါ့နော်အင်တာနက် line တွေရစဉ်အခါတော့ကလေးတွေက Facebook account တွေဖောက်ပြီးတယ်ဘယ်လိုသုံးရမလဲ message ဘယ်လိုပို့ရမလဲနောက်တစ်ခုက Facebook ပေါ်မှာကျွန်တော်တို့နီးပညာတွေပေါ့နော် site view နဲ့ပတ်သက်တဲ့ sound bar တွေသူများတွေရေးတာပဲဖြစ်ဖြစ် video တွေရိုက်ပြီးတော့တင်တာပဲဖြစ်ဖြစ်ပေါ့နော်ဒီလိုနီးပညာတွေကျွန်တော်တို့ like ကြည့်ပြီးတော့တကယ်ကိုဒီနီးပညာပေးအဖွဲ့တွေကိုသွားပြီးတော့ messenger မေးလို့ရတယ်စသုံးတက်ဖို့အတွက်စပြိုးနေတဲ့အနေထားမှာပေါ့နော်အာဏာတိုင်ပြီးတဲ့နောက်ပိုင်းမှာလူကြီးတွေပေါ့နော်ဒီဟာတွေကိုအသုံးပြုပြီးတော့ ID နီးပညာအသုံးပြုပြီးတော့သူတို့ရဲ့ဈေးကွက်တွေအများကြီးလုပ်လို့ရတဲ့အနေထားကိုရောက်ဖို့ဒီလက်ရကန်းအလိုမှာအကုန်လုံးကိုရိုက်ဖြုတ်ခံရရတယ်သူဖြစ်တဲ့အတွက်ကြောင့်ပေါ့နော်ကိုရွာနဲ့ကိုလောက်ပဲထားသူတွေမသိနိုင်တဲ့ပေါ့နော်တကယ် internet ကိုအသုံးပြုပြီးတော့မှကျွန်တော်တို့ဒီဈေးကွက်စနစ်တွေပေါ်ဆောင်နိုင်တဲ့အနေထားအခုလက်ရှိအနေထားမှာဆိုရင်အရန်ကိုနည်းသွားပြီး internet သုံးပြီးတော့ပေါ့နော်ဒီဈေးကွက်စနစ်တွေကိုပေါ်ဆောင်ဖို့ဆိုတာကတော့ဘလို့မှချီထွားဖွဲ့ဖြိုးဖို့ပေါ့နော်ဒါမျိုးမဖြစ်နိုင်တဲ့အနေထားကိုရောက်ရှိနေတယ်လို့ကျွန်တော်တို့ပြောလို့ရတယ
်ဆရာနာမသိခင်အထိမြန်မာနိုင်ငံကတောင်သူတေသမအများစုဟာ AI ဉာဏ်ရည်တုနည်းပညာတွေအဆင့်ကိုထက်တွက်စဉ်းစားတာမရှိခဲ့ပေမဲ့စိုက်ပျိုးရေးမှာစက္ကရိယာတွေကိုတော့အသုံးပြုခဲ့ကြပါတယ်ဒါပေမဲ့လည်းဆရာနာသိပြီးနောက်ပိုင်းဓာတ်ဆီလောင်စာဈေးတွေအစမတန်တက်လာတဲ့အတွက်စက္ကရိယာတွေကိုဈေးကြီးပေးပြီးငှားရမ်းခဲ့ကြရပါတယ်အဲ့ဒီလိုအခြေအနေတွေကြောင့်အရင်ကမီယိုပလာအတိုင်းနွားနဲ့တွဲဖက်လောက်ကင်ကြဖို့အတွက်ကြတော့လေခိုင်းနွားတွေကရှားပါးကုန်ပါပြီမြန်မာနိုင်ငံမှာနီးပညာကိုမသုံးတာစိုက်ပျိုးနီးစနစ်တွေခင်းနှောင်ကြတာသဘာဝဘေးအန္တရာယ်ခဏခဏကြုံတွေ့ကြရတာတွေကြောင့်အခုဆိုရင်စပါးအထွက်ဟာတော်တော်ကိုရော့ကျလာတယ်လို့ပြည်ပကိုဇကွဲတင်ပို့ရတဲ့အဆင့်အထိကိုရော့ကျသွားပါတယ်နေရအနှံ့ပြည်တွင်းစစ်ဖြစ်ပွားနေတဲ့အတွက်စိုက်ပျိုးရေးလုပ်ငန်းတွေလည်းပျက်စီးနေပြီးအခုဆိုရင် ARD တိုင်းတစ်ခုလောက်ပဲစပားစိုက်ပျိုးရေးကိုလုံနိုင်တဲ့အနေအထားမှာရှိပါတော့တယ်ပြည်ကလေးလာတွေကမန္တလေးတိုင်းတောင်ဘက်ကနေပဲခူးတိုင်းအရှိချမ်းတလျှောက်လုံးကရင်ပြည်နယ်ကဒေသတချို့နဲ့ကရင်ဤဒေသတွေမှာရေကြီးလို့စိုက်ပျိုးကင်းတွေပျက်စီးယုံနေတာမကရေကျသွားတော့လေအဲ့ဒီစိုက်ပျိုးကင်းတွေမှာမြေသားတူကြီးတွေပို့ကုန်တဲ့အတွက်အခုချိန်ထိဖယ်ရှားရှင်းလင်းလို့မရသေးပါဘူးအဲ့ဒီလိုအခြေအနေတွေကြောင့်တောင်သူလယ်သမားအတော်များများဟာမိမိပိုင်လေယာစိုက်ပျိုးမြေတွေကိုစွန့်ခွာသွားကြပြီးရေကြီးရာမျက်နှာရာကိုမိသားစုလိုက်ထွက်ခွာကုန်ကြပါတယ်ခင်ဗျာ
ကိုကမောင်ဆွမင်းတင်ဆက်တဲ့မြေကြီးဩဇာအစီအစဉ်ဖြစ်ပါရဲ့ရှင်အခုဆက်ပြီးတော့ဆိုရှယ်မီဒီယာတွေမှာလူကြည့်များတဲ့ဗီဒီယိုသတင်းတွေကိုလည်းစူးစီးတင်ပြပေးပါမယ်အီရန်နိုင်ငံကသူတို့ရဲ့အကြီးဆုံး drone ကိုစမ်းသပ်ပြန်တန်းလိုက်ပါတယ်နောက်လူတွေရဲ့နေစဉ်ဘဝကိုအထောက်အကူပြုပြီးအလုပ်တွေကူလုပ်ပေးတဲ့ဆက်ရုပ်တွေကိုတော့2025ခုနှစ်နီးပညာပြပွဲမှာတွေ့ရပါတယ်။ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမနစ်သတင်းတူတွေကိုတော့မဲဟိတနာကျော်ကစူးစီးတင်ဆက်ထားပါရဲ့ရှင
်။အရှိလေပါစစ်ပွဲတံကြောင့်ပျက်စီးယိုယွင်းနေတဲ့ပါလက်စတိုင်းဒေသဂါဇာကမ်းမြောင်ကိုဂုံပြူတဲ့နေနဲ့ဂါဇာလို့နာမည်ပေးထားတဲ့အီရန်ပိုင်အကြီးဆုံး drone ယာဉ်ကိုအီရန်ကစမ်းသပ်ပြန်တန်းခဲ့တာဖြစ်ပါတယ်။ Islamic Dollar ၏အဆောင်တပ်ဖွဲ့ IRGC ရဲ့စစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးဟိုစိန်ဆလာမီနဲ့ IRGC လေးတဲ့တာဝန်ခံအမီအလီဟာဂျီဇာဒါတို့ကဇန်နဝါရီလ26ရက်နေ့ကထုတ်လွှင့်ပြသခဲ့တဲ့ရုပ်သံမှတ်တမ်းမှာဒီ drone ကိုပထမဦးဆုံးချိန်စမ်းသပ်ကြည့်ရှုနေတာတွေ့ရပါတယ်။နိုင်ငံပိုင်မီဒီယာတွေရဲ့ဖော်ပြချက်အရတော့ဒီ drone ကိုအရင်က Shahid 149 Gaza drone လို့နာမည်ပေးထားပြီးအခုတော့အစစ်မြင့်ပြီးတော့ Gaza drone လို့ပြောင်းလဲခေါ်ဝေါ်တာဖြစ်ပါတယ်။ဒီ drone ကဘုံးစစ်နှလုံးထိတည်ဆောင်နိုင်ပြီးတော့နေဆက်ဒေတာစစ်စင်ရေးမှာအသုံးပြုမယ်လို့လေတဲ့အကြီးအကဲကပြောပါတယ်။စစ်မဖြစ်ခင်တုန်းကပါလက်စတိုင်း 1.3 သန်းနေထိုင်ခဲ့တဲ့ Gaza ကမ်းမြောင်ဒေတာကအီရန်ထောက်ခံတဲ့ Hamas အဖွဲ့တွေနဲ့ Israel တို့ရဲ့တိုက်ပွဲတွေကြောင့်တနစ်ကျော်အကြာမှာတော်တော်များများပျက်စီးယိုယွင်းသွားပြီဖြစ်ပါတယ်။Israel ရဲ့စင်းစရာအရဆိုရင်တော့အော်တိုဝါလာ9ရင်းကြီးကဟာမတ်စစ်သွေးကြော်ရဲ့တိုက်ခိုက်မှုမှာလူ1200သေဆုံးခဲ့ပြီးတော့250ကျော်ကိုဂါဇာကဒဇာကန်ဖြစ်တဲ့ဖမ်းဆီးခေါ်ဆောင်သွားခဲ့တာကြောင့် Israel ကဂါဇာကိုစစ်စင်ရေးစတင်တာဖြစ်ပါတယ်။အဲ့နောက်ပိုင်းမှာ Israel ရဲ့စစ်စင်ရေးကြောင့်တော့ဂါဇာကဂျမားရေးအာဏာပိုင်တွေရဲ့အပြောအယဆိုရင်ပါလက်စတိုင်း 48,000 ကျော်သေဆုံးခဲ့ရပြီဖြစ်ပါတယ်။ညပနေတဲ့ချေးတွေကိုအဝိရှော်ခြင်းနဲ့ထည့်ရတာပြင်းမနေပြီလားအခုတော့ကိုယ်တိုင်ထည့်စရာမလိုတော့ပါဘူးနော်ဉာဏ်ရည်တုနည်းပညာထည့်သွင်းထားတဲ့ Robo Rock Sorozy 70ဖုံးစုပ်ဆက်လေးဟာအိမ်ရှင်းလေးရေးတွေအတွက်ကူညီပေးနိုင်တာပါကြည့်လိုက်ရင်တော့ရိုးရိုးအလိုလျောက်မောင်းနေနိုင်တဲ့ Automatic ဖုံးစုပ်ဆက်လေးလို့ထင်ရပေမဲ့သူ့မှာပါတဲ့ဆက်ရုပ်လက်တံကအခရာကျပါတယ်သူကအဲ့ဒီလက်တံလေးကိုသုံးပြီးတော့အိမ်လုပ်တွေကိုကူလုပ်ပေးနိုင်ပါတယ် ချေအိတ်ဖနက်မြန်တသူဘွားဒီလိုမျိုး grand 300အောက်လေးတဲ့အပေါ်စားပစ္စည်းတွေကိုမှတ်ထားပြီးတော့သူ့နေရာနဲ့သူပြန်ပြောထားပေးနိုင်တာပါပြီးတော့သူကလဲစစ်ကြိုးတွေလိုမျိုးအိမ်တွင်းမှာအတားအဆီးတွေဖြစ်နေရင်လည်းအဲ့လိုမျိုးအတားအဆီးအမျိုးအစားပေါင်း100မျိုးကိုမှတ်မိအောင်လေ့ကျင့်သင်ကြားပေးထားလို့ဒီပစ္စည်းတွေကိုရှောင်သွားပြီးတော့ဟိုကဒီရွေးရှာပြီးတော့တန်ရှင်းရေးလုပ်ပေးနိုင်ပါလေသူကတယ်လီဖုန်း application ကတစ်ဆင့်အသုံးပြုရတာဖြစ်ပြီးညက်ပတ်တဲ့ချိန်တွေကိုဘယ်မှာထားရမလဲနောက်ပြီးတော့ဖုန်းဆုပ်ကြမ်းတိုက်ဖို့အချိန်စရာဘယ်လိုတတ်မှတ်မလဲဒီလိုမျိုးအိမ်လုပ်တွေကိုသူကမှတ်မိအောင်လို့စီစဉ်ပြီးတော့ခိုင်းထားနိုင်ပါတယ
် The world's first robotic vacuum with a robotic arm
ဒီစက်ကပစ္စည်းတွေကိုမှတ်မိပြီးတော့ကောက်ယူနိုင်တယ်နောက်ပြီးတော့တင့်တော်တဲ့နေရာမှာပြန်ထားပေးနိုင်တဲ့အတွက်ကြောင့်မလို့အထူးခြားဆုံးပါလို့ Robot Rock Company က Ruben Rodriguez ကရှင်းပြပါတယ်ကမ္ဘာမှာပထမအဆုံးအရေအတွက်အများဆုံးထုတ်လုပ်တဲ့ဖုန်းဆုပ်ဆက်လေးပါလို့ပြောပြီးတော့ Roborock Soros Z70 ကို CES 2025ကုန်စည်ပြပွဲမှာတရားဝင်မိတ်ဆက်ပေးခဲ့ပြီးတော့ဒီနှစ်အတွင်းစပြီးတော့ရောင်းချပေးသွားမှာဖြစ်ပါတယ်2025 CES နည်းပညာပြပွဲမှာလူတွေကိုအံ့အားသင့်စေတဲ့ဆက်ပစ္စည်းတွေပြသထားတာမှာနှက္ခမ်းတွေစိုးစက်လက်ပါပါတယ်ဘရာဇီးလားနိုင်ငံ Body Cario အလကုံကုမ္ပဏီကထုတ်လုပ်တဲ့လက်နဲ့မကိုင်းမဲ့နဲ့နှက္ခမ်းတွေစိုးနိုင်တဲ့ဆက်ဖြစ်ပါတယ်ငြိမ်သူနည်းပညာနဲ့နှက္ခမ်းတွေစိုးပေးတဲ့ဆက်ဖြစ်ပြီးတော့ Smart Lipstick လို့ခေါ်တဲ့ဒီဆက်ကအသုံးပြုသူရဲ့အသားရောင်ကို AI နည်းပညာနဲ့လဲစမ်းစစ်နှက္ခမ်းပုံသဏ္ဍာန်ကိုလည်းအတိအကျမှတ်သားနိုင်ပါတယ်တဲ့ပြီးတော့ကွန်ပျူတာမျက်စိနဲ့ဆက်ရုပ်လက်တံတေးသေးလေးကိုအသုံးပြုပြီးတော့လူလက်နဲ့စိုးပေးသလိုပဲနုနုညံ့ညံ့လေးနဲ့တက်တက်ရဲရဲစိုးပေးတယ်လို့ပြပွဲလာတဲ့သူတွေသဘောကျကြတာပါဒီဆက်ကိုလှုပ်ရှားမှုနဲ့အမြင်အာရုံချိုးတက်တဲ့သူတွေအသုံးပြုနိုင်အောင်လို့ရည်ရွယ်ပြီးတော့ဒီဇိုင်းထုတ်ထားတာဖြစ်ပါတယ
် We have a lot of different types of skin tones different types of lipstick
tomorrow ရဲ့အဓိကရည်မှန်းချက်ကအသားအရောင်မျိုးမျိုးနှက္ခမ်းပုံစံမျိုးမျိုးရှိတဲ့ဒူတိုင်းအတွက်ငြိမ်သူနည်းပညာကိုအသုံးပြုနိုင်ဖို့ပါလို့ Las Vegas မြို့မှာကျင်းပသွားတဲ့ CES 2025ပွဲမှာ Body Cario Company က Milani Haraguchi Badila ကရှင်းပြပါတယ်ဒီနည်းပညာနဲ့ဆိုရင်နောက်မှတခြားအလောက်ကုန်ပစ္စည်းတွေကစိုးပေးနိုင်အောင်လို့ငြိမ်သူကိုသင်ပေးလို့ရတယ်လို့လည်းသူကပြောပါတယ်လူတွေကအလားပင်ပစ္စည်းဝယ်တဲ့အခါမှာနှက်ခမ်းတွေကိုဝယ်ဖို့အရင်ဆုံးစပြီးတော့စဉ်းစားတတ်ကြတာကြောင့်အခုလိုမျိုးနှက်ခမ်းတွေစိုးတဲ့ဆက်ကိုတီထွင်တာပါလို့ကုမ္ပဏီကပြောပါတယ်ရှင်အိုင်လန်နိုင်ငံကလဲခေါင်ကြီးကန်းကြီးမှာတော့လေတိုက်နှုန်းတိုင်းတာကိုစူးစမ်းနေတဲ့ Weather and Radar မိုးလေဝသကုမ္ပဏီကဝန်ထမ်းတယောက်ဇန်နဝါရီလ24ရက်နေ့မနက်ပိုင်းမှာလေတိုက်နှုန်းပြင်းထန်လုံးလုံးလမ်းတော်မလျှောက်နိုင်အောင်ဖြစ်ခဲ့ရပါတယ်။ကုမ္ပဏီရဲ့အဆိုအရသူတို့အဖွဲ့ကတနအယိုကီလိုမီတာ190မိုင်နဲ့ဆိုရင်တနအယိုမိုင်118မိုင်အထိတိုက်တဲ့လေတိုက်နှုန်းကိုမှတ်တမ်းတင်နိုင်ခဲ့တယ်လို့ဆိုပါတယ်။သူတို့ကုမ္ပဏီလူမှုကွန်ရက်ပေါ်မှာတင်ထားတဲ့ဗီဒီယိုမှာတော့တိုင်းမိုတော်တော်ကိုတိုက်ပွဲဝင်ခဲ့ရတယ်လို့ရေးထားတာပါ။အိုင်ယာလန်နဲ့မြောက်ပိုင်းအိုင်ယာလန်မှာအေယိုဝင်မုန်တိုင်းကြောင့်စံချိန်တွေလေပြင်းတွေတိုက်ခိုက်ခဲ့ပြီးတော့အိုင်ယာလန်နိုင်ငံရဲ့သုံးဘုံတုံးလုံးမှာနေအိမ်တွေနဲ့စီးပွားရေးလုပ်ငန်းတွေတက်စမီပြတ်တောက်ခဲ့ပြီးလေရင်ခီးစဉ်ရာနဲ့ချီဖြတ်သိမ်းခဲ့ရပါတယ်။ကျောင်းတွေနဲ့အများပြည်သူတည်ယူပို့ဆောင်ရေးတွေလည်းပိတ်ထားခဲ့ရတာပါ။အိုင်ယာလန်နိုင်ငံရဲ့မိုးလေဝသအေဂျင်စီဖြစ်တဲ့ MacErin ရဲ့အဆိုအရဆိုရင်တော့ Galway County မှာဆိုရင်ညဘက်တိုင်းတာရရှိတဲ့တနအယိုကီလိုမီတာ182ကီလိုမီတာမိုင်နဲ့ဆိုရင်133မိုင်လေတိုင်နှုန်းကနှစ်ပေါင်း80ကြာအတွင်းမှာလေတိုင်နှုန်းစံချိန်ချိုးသွားတာဖြစ်ပါတယ်။
ဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမနစ်သတင်းတူတွေကိုမေးသနာကျော်ကစူးစီးတင်ပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့ကဘာတလွားခီးသွွားအစီအစဉ်ကိုတင်ဆက်ပေးပါဦးမယ်။ Netherlands နိုင်ငံမှာနှစ်စဉ်ဇန်နဝါရီလရဲ့တတိယစနေနေ့ကို Netherlands ကျူလစ်ပန်းတွေအဖြစ်နဲ့သတ်မှတ်ထားပြီးတော့ကျူလစ်ပန်းတွေအခမဲ့ဝေပေးပါရယ်။ဒီကျူလစ်ပန်းရာသီစတင်တဲ့အထိမ်းအမှတ်အနေနဲ့ Amsterdam မြို့တော်မှာကျင်းပတဲ့ကျူလစ်ပန်းတွေကိုတော့မဆုမြတ်မွန်တဲ့အထူးကဘာတလွားခီးသွွားအစီအစဉ်ကနေအထူးသွားပြီးတော့ပန်းတွေရွေးကြရအောင်ပါရှင်။
နယ်သာလန်နိုင်ငံဟာကမ္ဘာမှာကျူးလစ်ပန်းစိုက်ပျိုးတင်ပို့မှုထိပ်တန်းနိုင်ငံတစ်ခုဖြစ်သလိုကျူးလစ်ပန်းကိုလည်းတရားဝင်မဟုတ်ပေမဲ့နိုင်ငံတော်ကိုစားပြုပန်းအဖြစ်နဲ့သတ်မှတ်ထားကြပါတယ်။အမ်စတာဒမ်မြို့တော်မှာစောင်းရာသီပွဲတွေအဆုံးသတ်သွားပြီဆိုတာနဲ့ကျူးလစ်ပန်းရာသီစတင်တဲ့အထိမ်းအမှတ်အဖြစ်နဲ့နယ်သာလန်ကျူးလစ်ပန်းနေ့ National Tulip Day ကိုဆင်နွှဲပါတယ်။နှစ်တိုင်း January လတတိယပတ်ရက်စနေနေ့ရောက်တာနဲ့အမ်စတာဒမ်မြို့လယ်က Museum Square ယဉ်ပြင်ကြီးဟာအေယာမကျူးလစ်ပန်းကင်းကြီးလို့အသွင်ပြောင်းသွားပါတယ်။ Netherlands နိုင်ငံတဝန်းလုံးမှာရှိတဲ့ကျူးလစ်ပန်းဆိုင်ခြံတွေကနေပေးပို့ကြတဲ့အယောင်စုံအမျိုးစုံကျူးလစ်ပန်းတွေနဲ့မြို့လယ်မှာကျူးလစ်ပန်းကင်းကြီးလို့ဖန်တီးလိုက်တာပါ။ကျူးလစ်ပန်းပေါင်း2,000,000လောက်နဲ့ပြင်ဆင်ထားတဲ့ကျူးလစ်ပန်းပွဲနေကြရင်ဘသူမဆိုလာပြီးတော့ကျူးလစ်ပန်းတွေကိုအခမဲ့ရွေးယူနိုင်ကြပါရဲ့။ Museum Square ရှင်ပြင်ကကျူးလစ်ပန်းကြံကြီးတွေကိုရောက်ကြနဲ့ကိုစိတ်ကြိုက်ကျူးလစ်ပန်းအယောင်စုံကိုရွေးယူနိုင်ကြအောင်အပေါ့ဝါမာတွေကဝင်လာသူတိုင်းကိုပန်းတွေထည့်ဖို့စက်ကူအိတ်တွေဝေပေးပါရဲ့။
I think it's really lovely day although it's really cold but I just
ဒီရာသီဥတုကတိတ်အေးပြီမဲ့အင်မတန်စိတ်ကြည်နူးစရာကောင်းတဲ့နေ့လို့ထင်ပါတယ်ပန်းကင်းထဲဝင်လာကလေးကလှလုံးလို့ကျမဆိုရင်လေပျော်လုံးလို့ခလေးတယောက်လို့တခိခိနဲ့ရင်နေမိပါတယ်ကျူလစ်ပန်းတွေကတိတ်ကိုလှပါတယ်အယောင်တွေအားလုံးကိုလည်းတိတ်ပြီးတော့သဘောကျပါတယ်ကျူလစ်ပန်းကင်းထဲမှာကျူလစ်ပန်းတွေအများကြီးကိုလည်းအခုမှပထမဆုံးမြင်မှုတာပါတိတ်ကိုစိတ်ကြည်နူးပျော်ရွှင်ရပါတယ်ရှင်
အမ်စတာဒမ်မြို့တည်ထောင်တာအခု2025ခုနှစ်မှာနှစ်ပေါင်း850ပြည့်လာမှုဇန်နဝါရီလ18ရက်နေ့တုန်းကကျင်းပခဲ့တဲ့ Netherlands ကျူးလစ်ပန်းပွဲဟာပိုလို့တော်မှထူးထူးခြားခြားဖြစ်ခဲ့ပါတယ်။အမ်စတာဒမ်မြို့ခီးသွားလုပ်ငန်းရဲ့စည်ရင်းတွေအရ2024ခုနှစ်တုန်းကကျူးလစ်ပန်းပွဲနေ့ကိုလာကြသူ2000နီးပါးရှိပြီးတော့လူမျိုးပေါင်းက100ထက်မနည်းရှိခဲ့ပါတယ်။အခု2025ခုနှစ်မှာလည်းနိုင်ငံဆောင်ကနေတကူးတကလာကြသူတွေမနည်းပါဘူး။
I'm here today for the tulip day because I'm coming from France especially for this day.
ဒီနေ့ tulip ပန်းနေ့အတွက်တသက်ကိုကျွန်တော်ပြင်သစ်နိုင်ငံကနေလာခဲ့တာပါ။ပါရီမြို့ကနေဒီပွဲကိုဆင်နွှဲဖို့တသက်လာခဲ့တာဖြစ်ပါတယ်။ဘာလို့လဲဆိုတော့တိတ်လှတဲ့ tulip ပန်းတွေကိုမြင်ရသလိုတိတ်လဲစိတ်ကြည်နူးစရာကောင်းတဲ့ထူးထူးခြားခြားနေ့ဖြစ်လို့ပါ
။အခုလို့ဆောင်းရာသီမှာ tulip ပန်းတွေကိုပန်းကင်းကြီးတစ်ခုလိုဝေးဝေးဆဆာနဲ့ပြင်ဆင်ထားနိုင်ဖို့အတွက် tulip စိုက်ပျိုးခြံတွေမှာ November December လောက်ထဲကအမိုးအကာနဲ့စိုက်ပျိုးထားကြရတာဖြစ်ပါတယ်။နိုင်ငံအနှံ့ကကျူးလစ်စိုက်ခင်းတွေမှာတော့အယောင်ဆုံးအတန်းလိုက်စိုက်ပျိုးထားတဲ့ကျူးလစ်ပန်းတွေကိုမတ်လကုန်ကနေမေလကုန်လောက်အထိမြင်တွေ့ရနိုင်ပါတယ်။အဝေးကကြည့်လိုက်ရင်ဆေးရောင်စုံချဲထားတဲ့ပကြီကားတွေလိုမျက်စိတစုံသိပ်လှတဲ့ကျူးလစ်ပန်းတွေကိုတွားကြည့်ဖို့အကောင်းဆုံးကတော့ April လဖြစ်တယ်လို့ဒေသခံတွေကပြောကြပါတယ်။အဲဒီချိန်ဆိုလဲကျူးလစ်ပန်းကင်းတွေကိုလာကြည့်ကြတဲ့ခီးသွွားဧည့်သည်တွေအများကြီးရှိပါတယ်။January လလို့အေးတဲ့အချိန်မှာတော့ကျူးလစ်ပန်းတွေအတွက်နိုင်ငံတကာဧည့်သည်တွေလာပြီးတော့ပျော်ပျော်ရွှင်ရွှင်နဲ့ပန်းတွေခုနေကြတာကိုပွဲစီစဉ်သူတွေကဝမ်းသာနေကြပါတယ်
။ You see here so far I can look at this moment people comes from over all of the world.
မြင်ရတဲ့အတိုင်းအခုကြည့်လိုက်ရင်ကမ္ဘာတစ်ဝိုင်းကလူတွေအစုံဓမ္မလာပြီးတော့ကျူးလစ်ပန်းတွေအခမဲ့ရွေးယူနေတာကိုမြင်ရမှာပါ။ Netherlands တနိုင်ငံလုံးမှာရှိတဲ့ကျူးလစ်ပန်းဆိုင်ခြံတွေကကျူးလစ်ပန်းရသည်စတင်တဲ့အထိတ်မှဖြစ်ပေးတဲ့လက်ဆောင်တွေဖြစ်ပါတယ်။
အခုလိုအမျိုးအစားထောင်ချီတဲ့ကျူးလစ်ပန်းတွေကိုအခမဲ့ရွေးယူနိုင်ဖို့မနေ့အစောကြီးတည်းကတန်းစီစောင့်ကြရပေးမယ်အားလုံးကစောင့်ရကြိုးနဲ့တယ်လို့ပြောကြပါတယ
် Some hotels their previous experience like they came late early but late on the line
ကျူးသူတွေရဲ့အရေးအတွေ့အကြုံများစောစောရောက်ပေမဲ့တန်းစီကနောက်တန်းရောက်ပြီးတော့မနေ့ဆယ်လိုက်လောက်ဖြစ်သွားတော့အထဲဝင်လို့မရဖြစ်ကြပါတယ်အဲ့ဒါကြောင့်ကျွန်မတို့ကအထဲဝင်လိုက်ဖို့တေးကြအောင်အစောကြီးတည်းကလာတန်းစီလေးတာပါ
အမ်စတာဒမ်မြို့တော်မှာနှစ်တိုင်းထူးထူးခြားခြားလုပ်တဲ့ပွဲမှုမနေ့၄နာရီခွဲလောက်ထဲကအရောက်လာခဲ့သူကတော့အထဲမှာပန်းတွေကိုတဝါကြီးရွေးယူနေပါပြီ
။အမ်စတာဒမ်ကိုကျွန်တော်မနေ့၄နာရီခွဲ၄နာရီ45လောက်အထဲကရောက်ပါတယ်။ဘူတာဘုံမှာနည်းနည်းအချိန်ဖြုန်းအချင်းပြောင်းလုပ်ပြီးတော့ဒီကိုလာခဲ့တာပါ။ခုတော့ဒီမှာကျူးလစ်ပန်းလှလှလေးတွေကိုလိုက်ရွေးယူနေပါတယ်။
Netherlands နိုင်ငံကကျူးလစ်ပန်းတွေရဲ့အလှနဲ့ထူးခြားမှုတွေကိုမြှင့်တင်တဲ့အနေနဲ့ Amsterdam မြို့တော်မှာနှစ်တိုင်း National Tulip Day နေ့ကို Netherlands နိုင်ငံတော်ဝန်ကကျူးလစ်ပန်းစိုက်ပျိုးသူများအသင်းကစီစဉ်ကျင်းပတာဖြစ်ပါတယ်။ Netherlands မှာကျူးလစ်ပန်းရာသီစပြီဆိုတာကိုအချက်ပြလိုက်တာလည်းဖြစ်ပါတယ်။ January လတတိယပတ်စနေနေ့ရက်က Amsterdam မြို့လယ်က Museum Square ရှင်ပြင်မှာကျူးလစ်ပန်းတွေကိုအခမဲ့ရွေးယူနေသူတွေရဲ့မျက်နှာတွေပေါ်ကအပြုံးပန်းတွေကကျူးလစ်ပန်းတွေနဲ့အပြိုင်မြင်ရသူတွေအတွက်ကြည်နူးစရာဖြစ်ခဲ့ပါတယ်ရှင်။ကျွန်မဆုမြတ်မော်ပါ
။ကဘာတလွားခီးသွားအစီအစဉ်ကိုမဆုမြတ်မော်ကတင်ဆက်ပေးခဲ့တာပါရှင်။ဒီအစီအစဉ်နဲ့တူ view ရထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းစာမားတွေကိုတော့ VOA website စာမျက်နှာ burmese.voanews.com မှာပြန်လည်နားဆင်ကြည့်ရှုလို့ရပါတယ်ရှင်။
အမေရိကန်ဆိုးရွားရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
မြန်မာနိုင်ငံမှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာအပြတ်အသတ်ရှုံးနိမ့်သွားပြီးတဲ့နောက်2023ခုနှစ်ဖေဖော်ဝါရီလတရက်နေ့မှာစစ်တပ်ကအာဏာသိမ်းယူခဲ့ပါတယ်ရွေးကောက်ခံအရတားကောင်းဆောင်တွေကိုစစ်တပ်ကဖမ်းဆီးခဲ့ပြီးတဲ့နောက်မှာတော့ငြိမ်းချမ်းစွာဆန္ဒပြကြတဲ့ပြည်သူတွေကိုလည်းလိုက်လံဖမ်းဆီးနေနေခဲ့ပါတယ် တိုင်းရင်းသားလူနည်းစုတွေအပေါ်အရက်ဆက်ဆုံးနှိမ့်လန့်တွေနဲ့ဆက်ဆံလာတဲ့စစ်ကောင်စီဟာနိုင်ငံတော်ဝန်လုံးကပြည်သူတွေအပေါ်ရက်ဆက်ကြမ်းကြုတ်တဲ့နှိမ့်လန့်တွေပုံမအသုံးပြုပြီးတော့ဖိနှိပ်အုပ်ချုပ်လာပါတယ်။ဒီမိုကရေစီနှိမ့်ချရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုဖယ်ရှားပြီးတော့စစ်တပ်ကအာဏာသိမ်းယူခဲ့တာကိုဩစတြေးလျ၊ကနေဒါ၊ဥရောပတမကတောင်ကိုရီးယား၊နယူးဇီလန်၊နော်ဝေး၊ဆွစ်ဇာလန်ပရိတိန်နဲ့အမေရိကန်ပြည်ထောင်စုတို့ကအချင်းတန်လာတဲ့စစ်အာဏာသိမ်းမှုနှစ်ပတ်လည်ဖြစ်တဲ့ဇန်နဝါရီလ31ရက်နေ့မှာပဲပူရဲကြီးညာချက်ထုတ်ပြန်ပြီးတော့ပြစ်တင်ရှုံချခဲ့ပါတယ်။သူ့အခွင့်အရေးချိုးဖောက်မှုတွေ၊လိမ်မိုင်းဆရာအကြမ်းဖက်မှုတွေ၊ကြားမအခြေပြုအကြမ်းဖက်မှုတွေ၊ဘာသာရေးနဲ့လူမျိုးစုအလုံးအပေါ်စင်တဲ့ကြနှိပ်စက်ညှဉ်းပန်းတာနဲ့ခွဲခြားဆက်ဆံတာအပါအဝင်အယက်သားတွေအပေါ်ပုံမအကြမ်းဖက်လာတဲ့မြန်မာစစ်ကောင်စီရဲ့လုပ်ရက်တွေကိုအပြင်းထန်ဆုံးရှုံချလိုက်ပါတယ်။စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အရသားတွေထိခိုက်သေးကျနေကြရပြီးကျောင်းတွေဈေးတွေနဲ့ဘာသာရေးအဆောက်အုံတွေကျားမာရေးဌာနတွေပါထိခိုက်ပျက်စီးနေရပါတယ်။2023ခုနှစ်နောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေက25စာနီးပါးတိုးလာတဲ့အတွက်တရက်ကိုလေကြောင်းတိုက်ခိုက်မှု3ချိန်အထိရောက်လာတာပါ။လက်ရှိတိုက်ပွဲတွေမရှိတဲ့ဒေသတွေမှာပါလေကြောင်းကနေတိုးပြီးတော့တိုက်ခိုက်လာတာဟာစစ်ကောင်စီဘက်ကထိုးစစ်တွေအရှိန်မြင့်လာတာအလွန်ထင်ရှားပါတယ်။စစ်ကောင်စီအနေနဲ့အကြမ်းဖက်မှုတွေလျှော့ချဖို့အပြည်ပြည်ဆိုင်ရာလူသားချင်းစာနာထောက်ထားမှုဥပဒေနဲ့နိုင်ငံတကာလူအခွင့်အရေးဥပဒေတို့ကိုအပြည့်အဝအလိုက်နာပြီးအယက်သားတွေကိုဦးစားပေးကာကွယ်ပေးဖို့ကိုလည်းပူးတွဲကြေညာချက်မှာတိုက်တွန်းထားပါတယ်။တစ်ချိန်တည်းမှာပဲလူသားချင်းစာနာထောက်ထားမှုအကူအညီတွေကိုနိုင်ငံအနှံ့ပေးဖို့ဖြန့်ဖြူးနိုင်အောင်ခွင့်ပြုပေးဖို့လည်းတစ်ဆက်တည်းတိုက်တွန်းထားပါတယ်။ကုလသမဂ္ဂရဲ့အဆိုအရစစ်တပ်ကအာဏာသိမ်းအုပ်ချုပ်လာတဲ့၄နှစ်တာကာလအတွင်းမြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီလိုအပ်သူကအဆ20တိုးလာပါတယ်။နိုင်ငံလူဦးရေရဲ့သုံးပုံတစ်ပုံဖြစ်တဲ့ပြည်သူ 19.9 သန်းတို့ဟာလည်းလူသားချင်းစာနာမှုဆိုင်ရာအခြေခံလိုအပ်ချက်တွေရှိလာပါတယ်။ဒါအပြင်အခြေခံစာနာရိတ်ခါတွေလိုအပ်တဲ့ပြည်သူကနောက်ထပ် 15.2 သန်းအထိရှိလာပြီးကူးစက်ရောဂါတွေလည်းပြန့်ပွားမှုနှုန်းမြင့်တက်လာနေပါတယ်။ပြည်တွင်ပဋိပက္ခတွေကြောင့်နေရာဆွန့်ခွာခဲ့ရတဲ့အတွက်ပြည်တွင်ပြည်ပမှာအိုးမဲ့အိမ်မဲ့ဖြစ်နေရတဲ့မြန်မာပြည်သူတွေကလည်းတန်းနဲ့ချီရှိပါတယ်။တစ်ချိန်တည်းမှာပဲမူရစ်ဆေးဝါးထုတ်လုပ်မှုနဲ့ရောင်းဝယ်ဖောက်ကားမှုအွန်လိုင်းလိမ်လည်မှုလူကုန်ကူးမှုအပါအဝင်နိုင်ငံဖြတ်ကျော်ရာဇဝမှုတွေလည်းတိုးလာနေပါတယ်။လက်ရှိသွားနေတဲ့လမ်းကြောင်းတွေဟာမြန်မာနိုင်ငံအတွက်ရေရှည်ခန်းတဲ့လမ်းစဉ်တွေမဟုတ်သလိုမြန်မာစစ်တပ်ကဒါကိုချက်ချင်းပြောင်းလဲပြရမယ့်အချိန်ဖြစ်ပါတယ်လို့လည်းပူတွဲကြေညာချက်မှာဖော်ပြထားပါတယ်။မြန်မာစစ်တပ်ရဲ့အကြမ်းဖက်မှုတွေလျှော့ချဖို့အယက်သားတွေနဲ့အယက်ဖက်အခြေခံအဆောက်အုံတွေကိုထိခိုက်ပျက်စီးစေတာတွေကိုရပ်တန့်ဖို့နိုင်ငံရေးအကျဉ်းသားအလုံးကိုလွှတ်ပေးဖို့တပ်ဆိုင်သူအလုံးနဲ့စစ်မှန်တဲ့ဆွေးနွေးပွဲတွေကျင်းပဖို့လည်းအခိုင်အမာတိုက်တွန်းထားပါတယ်။ဒီဆောင်ရွက်ချက်တွေဟာမြန်မာပြည်သူတွေလိုလာတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဖက်ငြိမ်းချမ်းစွာဦးတည်စေမယ်မရှိမဖြစ်ပထမခြေလှမ်းတွေလည်းဖြစ်ပါတယ်။
အမေရိကန်ဆိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြပါပြီ
။ဒါတော့အမေရိကန်ဆိုးရရဲ့သဘောထားအမြင်ဖြစ်ပါတယ်။ VOA ရဲ့အာဘိုမဟုတ်ဘူးဆိုတာကိုချက်ပြီးတော့အသိပေးပါရရှင်။ VOA American တန်ရဲ့အစီအစဉ်ကိုဆက်ပြီးတော့ထုတ်လင်းပေးနေပါရယ်။အခုတော့သတင်းကျဉ်းချုပ်ကိုတလဲတင်ပြပေးပါဦးမယ်ရှင်။အမေရိကန်သမ္မတတော်နဲ့ Trump နဲ့ Israel ဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟူတို့အင်္ဂါနေ့မှာတွေ့ဖို့စီစဉ်ထားတဲ့အတိုင်းအင်ဗီရောမှာတွေ့ဆုံခဲ့ကြပါတယ်။ Israel ညွတ်ပေါင်းအစိုးရအဖွဲ့အတွင်းမှာပါဝင်တဲ့လက်ရဆုံးအဖွဲ့တွေက Hamas နဲ့အပြစ်ရရေးသဘောတူညီချက်ကိုအဆုံးသတ်ဖို့တောင်းဆိုနေကြချိန်မှာပဲ Israel ဝန်ကြီးချုပ် Washington မြို့တော်ကိုရောက်လာပြီးတော့ American သမ္မတနဲ့တွေ့ဆုံတာဖြစ်ပါတယ်။ Israel Hamas အပြစ်ရရေးသဘောတူညီချက်တည်မြဲမယ်ဆိုတာကိုသူအာမမခံနိုင်ဘူးလို့ American သမ္မတ Trump ကတော့တနင်္လာနေ့ကသတင်းတောက်တွေရဲ့မေးခွန်းကိုဖြေကြားရမှာပြောကြားခဲ့ပါတယ်ရှင်။Now Taiwan ji cho Patton Tan Shinawat kha ဒီကနေ့ပုတ်ထူးနေ့မှာ၄ရက်ကြာတရုတ်ခီးစဉ်စတင်ဖို့ရှိနေပြီးတော့စီးပွားရေးနဲ့ကုန်သွယ်ရေးကိစ္စတွေကိုအဓိကဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်။ဒီခီးစဉ်အတွင်းမှာဒီ Taiwan ji cho ဟာတရုတ်သမ္မတရှီချင်းဖင်နဲ့တွေ့ဆုံမှာပါ။ထိုင်းနိုင်ငံကိုတရုတ်ခီးသွားတွေပို့ပြီးတော့လာအောင်တရုတ်ဆွေရကိုကူညီတောင်းနိုင်တယ်လို့ဒီအထူးသဖြင့် online လိမ်လည်ခိုင်းတွေနဲ့ပတ်သက်လို့တရုတ်ကစိုးရိမ်နေတာနဲ့ပတ်သက်ပြီးတော့ဆွေးနွေးနိုင်တယ်ဆိုပြီးတော့လည်းသုံးသက်သူတွေကပြောဆိုကြပါတယ်ရှင်။ဒီနေ့အတွက်သတင်းချင်းချုပ်နဲ့အတူအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီမနေ့အစီအစဉ်ထုတ်လို့ရေးမှုကတော့မတ်တကီထိုက်ပါ။ရုပ်သံဒါရိုက်တာကတော့ Glenn Campbell ဖြစ်ပါရဲ့ရှင်။ VOA American တန်ရဲ့ဒီ February 5ရက်ပုံထူးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လင်းပေးခဲ့တာပါရှင်။ဒီရုပ်သံအစီအစဉ်တစ်ခုလုံးကို Digital Line တွေကနေဖမ်းယူကြည့်ရှုနိုင်တယ်လို့ပဲဒီအစီအစဉ်ရဲ့ပထမနာရီဝက်ကိုတော့ Radio Line Dometer 25 30နဲ့40တို့ကနေဖမ်းယူနိုင်စနေပါတယ်။ ။ VOA ကိုကြည့်ရှုအားပေးနှားဆင်ကြတဲ့အတွက်ထူးပဲကျေးဇူးတင်ပါတယ်ရှင်။အားလုံးကျမ်းမာပေးကင်းကြပါစေ။ကျမခင်မြူထွေးပါ။နောက်ဆက်စင်ဒီမှာပြန်ဆုံပါဦးမယ်ရှင်။